Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်စက်တင်ဘာလ24ရက်စနေနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ထွက်နေပါပြီရှင်ကျွန်တော်ဆင်မြန်မာပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်ထုတ်ထွက်ပေးသွားပါမယ်ရှင
်ကျွန်တော်ကတော့ဝင်းမင်ပ
ါဒီနေ့ထိတဲ့ရောက်တဲ့တွင်တွေကိုမတ်အင်ဂျင်နိုင်တဲ့တူပြပြပေးပါပါရုရှားတပ်တွေထိုးစစ်သစ်ဆင်တယ်လို့ရုရှားနဲ့တွဲလူထုဆန္ဒခံပွဲတွေလည်းဆက်လုပ်နေပါတယ်ရင်းချာတွေနေရပြန်ရေးကိုအကူအညီပေးဖို့ကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကထပ်ပန်ကြားလိုက်ပါတယ်။အီတလီမှာတော့ရွေးကောက်ပွဲတွေနှက်ပြန်လက်ဖို့ရှိနေပြီးပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာဖို့ရှိနေပါတယ်။မြန်မာနိုင်ငံမှာတော့စစ်ဗိုလ်ချုပ်ဟောင်းတူပြစ်သက်ခံရတာကိုစစ်ကောင်စီဘက်ကအတည်ပြုခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမစမြင်မရင်
အီရန်နိုင်ငံမှာဇာရိတာထိန်သိမ်းရေးရဲတွေဖမ်းဆီးထားစဉ်မှာအမျိုးသမီးငယ်တယောက်တည်ဆောက်ခဲ့မှုအပေါ်မချေနှက်တဲ့ဆန္ဒပြမှုတွေကြီးထွားနေပါတယ်။ဘာသာရေးအမျိုးသားယဉ်ကျေးမှုစတာတွေအကြောင်းပြပြီးတော့အမျိုးသမီးတွေရဲ့ဝတ်စားဆင်ရင်ပြုမှုပြောဆိုပုံအပေါ်အာဏာကျင့်သုံးပြီးတော့ထိန်းချုပ်အရေးယူတင်ပါသလား
။လူတယောက်ရဲ့ဘဝပေါ့နော်လူတယောက်ရဲ့ရွေးချယ်မှုလူတယောက်ရဲ့ဝတ်စားဆင်ရင်မှုနဲ့သူဟာဘယ်သူဘဝအနေနဲ့သူ့ကိုယ်သူဖော်ပြပြီးတော့နေထိုင်မယ်ဆိုတာဟာသူ့ရဲ့ private life ပေါ့နော်ဒါဟာသူ့ရဲ့တတိပုဂ္ဂလဘဝသာလည်းဖြစ်တယ
်အခုလိုမျိုးဆွေးနွေးသုံးသပ်ထားတာကိုတော့ democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာမှာနားဆင်ကြည့်ရှုရပါမယ်ကရင်ပြည်နယ်ထဲမှာတော့စစ်တပ်ရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေတခါဆေးရစွေကျူးလွန်မှုတွေကိုလူ့အခွင့်အရေးအဖွဲ့တွေကစုဆောင်းနေတဲ့အကြောင်းတို့အတန်အစီအစဉ်အခုတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းစုစည်းချက်တွေကိုဒီကနေ့စနေနေ့ညဘက်အစီအစဉ်မှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်တို့အကြီးညာပေးကြပါမယ်ရှင
်။ရုရှားတပ်တွေအနေနဲ့ယူကရိန်းဒေသတချို့ကိုထိုးစစ်ဆင်နေပြီးထိုးစစ်သစ်ဆင်နေပြီးရုရှားနဲ့တွဲရေးလူထုဆန္ဒခံပွဲတွေကိုလည်းဆက်လုပ်နေပါတယ်။ဒီနေ့ထိုးစစ်တဲ့ယူကရိန်းတောင်ပိုင်းကဇပိုဇီရာနဲ့တခြားမြို့တွေမှာအရသာထိခိုက်ဒေဆုံးမှုတွေရှိနေချိန်မှာရုရှားသိမ်းထားတဲ့ဒေသတွေမှာလည်းရုရှားနဲ့တွဲရေးဆန္ဒခံယူပွဲတွေဆက်လုပ်နေတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ဇပိုရီဇီယာမြို့တော်ဝန်အိုလက်ဆန္ဒာဆတူရူးကရုရှားအနေနဲ့ဒနီပါမြစ်ပေါ်ကသူ့မြို့ထဲရှိလမ်းပန်းဆက်သွယ်ရေးဆောင်တွေကိုဒီမနေ့ပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးလူနေထိုင်ခန်းတွေကိုမစ်ဆိုင်းတုံးထိကလူတူဦးတည်ခုနှစ်ဦးတန်ရရခဲ့တယ်လို့ဆိုပါတယ်ဒီထိုးစစ်သစ်ခံရတဲ့တခြားမျိုးတွေမှာလည်းအရသားနေရာအဆောက်အုံတွေနဲ့အရသားဆက်သွယ်ရေးအဆောက်အုံတွေကိုထိခိုက်ဖျက်ဆီးခံရတယ်လို့လည်းဒေသခံအရာရှိတွေကဆက်ပြောနေပါတယ်ဒီတိန်ကာကွယ်ဝန်ကြီးကလည်းဒီထိုးစစ်ထဲရုရှားတွေအနေနဲ့အရင်ကာဗီရီရေကာတာကိုပြစ်ခတ်ပြီးအင်ဟူလက်စ်မြေရှံသွားစေတယ်လို့အခုလည်းနိုင်ငံအရှိမြောက်ပိုင်းမှာဆယ်ဗာစကီဒေါနက်စ်မြေကပရရှန်နီဟီရေကာတာကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောခဲ့ပါတယ်။အခုလိုအချိန်မှာရုရှားသိမ်းထားတဲ့အရှေ့ပိုင်းကလူဟန်စ်ဒေါနက်စ်ဒေသနဲ့တောင်ပိုင်းကခါဆန်ဇပိုရီဇာဒေသတစ်စိတ်တစ်ပိုင်းမှာ9ရက်ကြာလူထုဆန္ဒခံပွဲတွေလုပ်နေပေမဲ့ယူကရိန်းနဲ့နောက်နိုင်ငံတွေဘက်ကတော့ဒါကအတူရောင်ပါလို့ရှုတ်ချထားပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာလူထုဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပြီးစနေနေ့အထိညလုံးပေါက်မြို့ကြီးတွေအနှံ့ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဒီလအတွင်းအသက်22နှစ်အရွယ်အမျိုးသမီးမာဆာအမနီဟာအာဏာပိုင်တွေထိန်းသိမ်းထားချိန်မှာတိတ်ဆုံးခဲ့ပြီးတဲ့နောက်အခုလိုအီရန်မှာလူအများရဲ့အမျက်ဒေါသပေါက်ကွဲခဲ့ကြတာပါ။မာဆာအမီနီဟာအမျိုးသမီးတွေရဲ့ခေါင်းကိုဖုံးဖို့တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့အစ္စလာမ်စည်းမျဉ်းကိုချိုးဖောက်ပြီးတော့ဟီဂျပ်ကိုရော့တိရော့ရဲဝစ်ဆင်ထားတဲ့ဆိုတဲ့ဆွဲချက်နဲ့စက်တင်ဘာလ23ရက်နေ့ကအာဏာပိုင်တွေကဖမ်းဆီးခဲ့တာပါသူဟာရဲစခန်းမှာ3ရက်ကြာထိန်းသိမ်းခံထားရခြင်းမှာတိတ်ဆုံးခဲ့ပါတယ်အာဏာပိုင်တွေဘက်ကတော့သူဟာနှလုံးရောဂါနဲ့တိတ်ဆုံးခဲ့တာဖြစ်ပြီးထိခိုက်မှုမရှိခဲ့ဘူးလို့ပြောပါတယ်ဒီတိတ်ဆုံးမှုဖြစ်ရမှာရဲအာဏာပိုင်တွေနဲ့မာဆာအမီနီရဲ့မိသားစုကြားမှာအငင်းပွားမှုဖြစ်ခဲ့ပြီးလူအများရဲ့အမျက်ဒေါသကိုထွက်စေခဲ့ပါတယ်။မနေ့တောက်ကြနေ့နှောင်းပိုင်းကရိုက်ကူးထားတဲ့ဗီဒီယိုတွေထဲမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုပစ်ခတ်ခဲ့တာကိုပြသနေပါတယ်။ဆန္ဒပြသူတွေဘက်ကလည်းအစိုးရစန့်ကျင်ရေးကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပြီးအတားအဆီးတွေကိုလည်းချထားခဲ့ကြတာတွေ့မြင်ခဲ့ရပါတယ်။နိုင်ငံပိုင်နဲ့အစိုးရဩဇာမကင်းတဲ့သတင်းမီဒီယာတွေရဲ့ထုတ်ပြန်ချက်တွေပေါ်မှာအခြေခံပြီးတော့ AP သတင်းဌာနရဲ့ကိန်းဂဏန်ကောက်ယူချက်တွေအရလူအနည်းဆုံး17ဦးသေဆုံးခဲ့ပါတယ်ရှင
်။အီတလီမှာတော့နှက်ပြန်ရွေးကောက်ပွဲမှာလက်ရာဆိုးအမျိုးသားရေးခေါင်းဆောင်ပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာဖို့ရှိနေပါတယ်။နှက်ပြန်တနင်္ဂနွေမှာလုံမဲ့အီတလီရဲ့လွှတ်တော်ရွေးကောက်ပွဲမှာ Fratelli Gelatia လို့ ခေါ်တဲ့အီတလီညီနောင်များပါတီကောင်ဆောင်ဂျော်ဂျီယာမလွန်နီနဲ့မဟာမိတ်တပ်တွေကမဟာမိတ်ပါတီတွေကအသာရနေတယ်လို့လက်ရှိအချိန်ထိစစ်တမ်းတွေကဖော်ပြနေပါတယ်။ရွေးကောက်ပွဲမှာသူ့ရဲ့ညီနောင်များပါတီကအနိုင်ရချေများနေပြီးနောက်ထပ်လက်ရဆုံးပါတီတွေဖြစ်တဲ့ဒုဝန်ကြီးချုပ်ဟောင်းမက်တီယိုဆယ်ဗာနီရဲ့ League ပါတီနောက်ဝန်ကြီးချုပ်ဟောင်းဆယ်ဗီယိုဘယ်လစ်ကိုနီရဲ့ Forza Italia ပါတီတို့နဲ့ညွန်ပေါင်းဆွေးနွေးရဖွဲ့နိုင်တယ်လို့စစ်တမ်းတွေကထောက်ပြနေပါတယ်။ဒါကြောင့်ဒုတိယကမ္ဘာစစ်ပွဲပြီးချိန်တည်းကအီတလီမှာပထမဆုံးလက်ရဆုံးအဆိုရပေါ်ပေါက်လာနိုင်တယ်လို့နိုင်ငံရေးအခက်အခဲတွေကသုံးသပ်နေကြပါတယ်။တောက်ချာနေကနောက်ဆုံးမဲဆွယ်ပွဲမှာလည်းမလွန်နီ၊ဆယ်ဗီနီနဲ့ဘယ်လူစကိုနီတို့ပူးပေါင်းမဲဆွယ်စည်းရုံးခဲ့ကြပါတယ်။ Brothers of Italy ပါတီဟာဒီအီတလီညီနောင်များပါတီကအာနာရှင်အောင်မူဆိုလနီကြာဆုံးပြီးနောက်ပိုင်းပေါ်ပေါက်လာတဲ့လက်ရဆုံးပါတီဖြစ်ပေမဲ့ဂျော်ဂျီယာမလွန်နီကတော့အလဲလက်သဘောထားရှိတဲ့ပုံစံမျိုးပြသဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ EU ဥရောပသမဂ္ဂဟာအီတလီပြည်တွင်းရေးကိုဝန်ရောက်ဆက်ဖက်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဒါကြောင့်သဘောထားစစ်တမ်းတွေအတိုင်းမလွန်နီနိုင်ရခဲ့ရင်အီတလီစိုးရွားနဲ့ EU ထိတိုက်တွေ့မှုရှိလာနိုင်တယ်လို့လည်းခန့်မှန်းချက်တွေရှိနေပါတယ်ခင်ဗျာ။
အငင်းပွားပွဲရာနည်းမြေပိုင်ဆိုင်မှုတိုးချဲ့ဖို့နဲ့စီရင်အင်အားကိုမြင့်တင်ဖို့အတွက်တရုတ်အစိုးရဟာယာနဲ့ချီတဲ့ငါးဖန်တင်မော့တွေပါဝင်အရက်ဖက်တင်မော့တွေကိုပိုးပြီးအသုံးပြုနေပါတယ်။တင်မော့ပိုင်ဆိုင်မှုအရေးအတွက်အရဆိုရင်တရုတ်နိုင်ငံရဲ့ရေတက်ဟာကမ္ဘာပေါ်မှာအကြီးဆုံးဖြစ်တယ်လို့စစ်တင်မော့အသစ်တွေကိုလည်းမြ мян ဆန်ဆန်တိဆောက်နေတာပါ။သူ့ရဲ့ပထမဆုံးပြည်တွင်းမှာပဲဒီဇိုင်းရေးဆွဲတိဆောက်ထားတဲ့လေရင်တင်တင်မော့ကိုဂျွန်လောက်မှာစတင်မိတ်ဆက်ခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံတွင်းမှာပဲတိဆောက်ထားတဲ့အနည်းဆုံးဖြတ်တင်းပေါ၅ဇင်းလဲပြည်စီတော့မှာပါ။တောင်တရုတ်ပင်လယ်ကအငင်းပွားပွေရာပိုင်တဲ့နေရာမှာလာပေါင်းတန်ကြာကြောက်ချရန်နာထားတဲ့ငါးဖန်တင်မော့တွေလိုအရက်ဖက်တင်မော့တွေဟာဆိုရင်အကြမ်းပြင်းတင်မော့အရေးအတွက်ဆိုတာထက်ပိုတဲ့အလုတ်ကိုလုတ်ကင်နေကြတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒီတင်မော့တွေဟာစစ်ဖက်ဆိုင်ရာလှုပ်ရှားဆောင်ရွက်မှုတွေကိုအခက်အခဲဖြစ်အောင်လှုပ်ဆောင်နေကြတာပါ။လက်နက်ကင်ပဋိပက္ခတွေမပါဘဲအခြားတင်မော့တွေကိုတဖြည်းဖြည်းရွှေ့ပြောင်းအောင်စစ်တပ်ကလုတ်တဲ့နေရာမှာခက်ခဲအောင်စစ်ဆက်ညှိနှိုင်းမှုဆိုင်ရာစီးနှင်းတွေကိုရှုပ်ထွေးအောင်လှုပ်ဆောင်နေကြတာဖြစ်ပါတယ်ရှင်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့စနေညသတင်းတွေကိုဆက်ပြပြနေပါတယ်မြန်မာစစ်ဗိုလ်ချုပ်ဟောင်းတူကိုရန်ကုန်နေမှာပြစ်ဆက်ခဲ့တယ်လို့ရန်ကုန်ကမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုကပြောလိုက်ပါတယ်မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းဒါကိုအတည်ပြုလိုက်ပါတယ်တမ္မကြီးအောင်လည်းဖြစ်ခဲ့တဲ့အငိမ့်စားဗိုလ်ချုပ်အုံတင်ကိုလှိုင်မြို့နယ်ကအိမ်မှာဒီနေ့နေ့လယ်3နာရီမှာအခုလိုဝင်ပြစ်ခဲ့တာလို့အင်အားအာဘန်ဖို့စ်ကအင်အားမြို့ပြပျောက်ကြားတပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ် VOA ကဆက်သွယ်နိုင်ခဲ့တဲ့ဒီမြို့ပြပျောက်ကြားအဖွဲ့ဝင်တူကလည်းဥုံသွင်ဟာစစ်တပ်တောက်တိုင်ကြီးဖြစ်တာမို့လှိုင်မြို့နယ်စနေရက်ကွက်ကအောင်တမရိပ်သာလက်ရှိအိမ်မှာအခုလိုဝင်ပစ်ခဲ့တာလို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဗိုလ်ချုပ်ဟောင်းအုံးသွင်ဟာတောက်တိုင်မဟုတ်တာအပြင်တပ်ကနေနယ်ဘက်ကိုရွှေ့ပြောင်းခဲ့တာကြားပြီးအေးဆေးဆေးနေခဲ့သူဖြစ်တယ်။ဒါပေမဲ့တခါတလေမှာစစ်ကောင်စီကိုပြန်ဝေဖန်တာတွေတောင်ရှိခဲ့တယ်။အခုလိုမျိုးစစ်မှုထမ်းဟောင်းတွေကိုပြစ်မှတ်ထားလှုပ်ကြံတာကိုလုံးဝကန့်ကွက်ပါတယ်လို့ VOA ကိုပြောခဲ့ပါတယ်။ဒါအပြင်တစ်ချိန်ထဲမှာမြို့ပြပျောက်ကြားအဖွဲ့ဝင်ကတော့လုံခြုံရေးတင်းကျပ်တဲ့နေရာကအဆင့်မြင့်စစ်တပ်ရရှိဟောင်းကိုပထမဆုံးရှင်းလင်းနိုင်ခဲ့တာအခုလောက်ရဖြစ်ပြီးတမတ်ဖြစ်သူအငိမ့်စားဘူကြီးရဲတေစာကတော့ပြန်ခုခံလို့မရည်ရွယ်ပဲတခါတည်းရှင်းပြခဲ့ရတယ်လို့ဒီမြို့ပြပျောက်ကြားအဖွဲ့ဝင်ကဆက်ပြောပါတယ်ဒီပျောက်ကြားအဖွဲ့ဝင်ကပဲဘလောက်လုံခြုံရေးတင်းကျပ်တောက်တိုင်ဖြစ်နေတော့ရှင်းလင်းနိုင်စွမ်းရှိနေပြီးဒါပေမဲ့အခုလိုမဟုတ်ရင်တော့ဘာမှမလုပ်ဘူးဘူကျော်အိမ်တဲကတခြားမိသားစုဝင်တွေအများကြီးရှိခဲ့ပေမဲ့ဘာမှမလုပ်ခဲ့ပါဘူးလို့ဆက်ပြောခဲ့ပါတယ်ဧရာမြပြပျောက်ကြားအဖွဲ့ဒီနေ့ကျင်းပချက်ထဲမှာလဲဆရာနာမသိငင်တနည်းခန့်ကဘူကျော်ဟောင်းအုံးသွင်းနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာသိမ်းစရာမလိုပဲအာဏာထိန်းလို့ရကြောင်းစစ်ကောင်စီဒုကောင်ဆောင်ဒုဗိုလ်ချုပ်မူကြီးစိုးဝင်းတန်စာတမ်းရေးပို့ခဲ့တယ်လို့ဆွဆွဲဖော်ပြခဲ့ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတန်းနဲ့ချီခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးပြဿနာဟာနိုင်ငံလုံးချုပ်ရေးအတွက်ချင်းချောက်မှုဖြစ်လာနေတာမို့ဒီဒုက္ခသည်တွေနေရပြန်ပို့နိုင်ရေးကုလသမဂ္ဂကကူညီပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကကုလသမဂ္ဂမှာတောက်ကြနေကထပ်မံတိုက်တွန်းပြောဆိုလိုက်ပါတယ်
রোহিঙ্গাদের মিয়ানমারের নিরাপদ ও মর্যাদার সঙ্গে প্রত্যাবাসনের জন্য প্রয়োজনীয় পরিবেশ তৈরিতে দ্বিপাক্ষিক
দুঃখাদেরই নিয়ে পেম্পো ইয়ে কেসা মিয়ানমার নাইগানে দব টুনি জটুই ইয়ায়ু থারা শিদলু কুলাতমক বা পাওয়িনে তোমবুন সাই সুইনুই নিনাই মুরি আমিয়াবিয়া লোখ্যা পি ফিপিমে আকু চেইনটি রোহিঞ্জা দুঃখাদের টা উটিয়াও মা নিয়ে পেম্পো নাইনা মশি দেবা বুলু মনেগা কুলাতমক আঠুই ঠুই নিলাগান মেগুন মা বাংলাদেশ উইনজি জৌকা পিয়ো দারা বা দুঃখাদেরই নিয়ে পেম্পো রে নিনে দা ডি পেতনা কো ফিশিন নাইমা ফিপিমে লু তরু কো আটিন জে নিয়ে পেম্পো রা মিউ রো লৌমা মা ဟုတ်တဲ့အကြောင်းလဲဝင်ကြီးချုပ်ရှိတ်ဟာစီနာကပြောပါတယ်2019ခုနှစ်လွန်ခဲ့တဲ့9နှစ်ကျော်ကရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခတွေမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းကျေးရွာတွေမိရှုဖျက်ဆီးခံရတာဖက်ဆီးဖမ်းဆီးတပ်ဖြတ်တာတွေကြောင့်ရိုဟင်ဂျာအများစုပါဝင်တဲ့ဒုက္ခသည်တွေတိတ်နေချီနေရဲဆွန့်ခွာထွက်ပြေးခဲ့ရပါတယ်ရှင်အိန္ဒိယနိုင်ငံမှာတော့စကွဲနဲ
အိန္ဒိယမြောက်ပိုင်းဒေသတော်မြန်မာမှာမိုးခေါင်မှုကြောင့်ဒီနှစ်အတွက်ဆန်ထုတ်လွှင့်မှုရော့ကျသွားခဲ့တာပါမိုးခေါင်မှုအဆိုးဝါးဆုံးဖြစ်ခဲ့တဲ့ Uttar Pradesh Bihari Jharkhand နဲ့အနောက်ဘင်္ဂလားပြည်နယ်တွေမှာစိုက်ပျိုးတဲ့ဧကပေါင်း6သန်းကျော်လောက်ထိထိခိုက်ခဲ့ပြီးဆန်ထုတ်လွှင့်မှုတန်ချိန်ပေါင်း9သန်းကနေ10သန်းလောက်ထိကျဆင်းခဲ့ကြောင်းဒေသဆိုင်ရာတာဝန်ရှိသူကပြောပါတယ်ခင်ဗျာ
ကဘာဒန်နစ်အကျော်မော်တယောက်ဖြစ်တဲ့ Roger Federer ဟာတောက်ကြနေကသူ့ရဲ့နောက်ဆုံးကစားပွဲကိုကစားပြီးကျေးစားတင်းနစ်ကစားသမားအဖြစ်ကနေအနားယူသွားပါပြီ။ဗြိတိန်နိုင်ငံလန်ဒန်မြို့တော်က O2 Arena ကွင်းမှာ Labor Cup ဖလားအတွက်နှစ်ယောက်တွဲကစားပွဲမှာနောက်ထပ်တင်းနစ်အကျော်မော်တယောက်ဖြစ်တဲ့ Rafael Nadal နဲ့အတူနောက်ဆုံးပွဲကစားခဲ့တာပါ။အသက်42နှစ်မှာကျေးဇာတင်းနစ်ကစားသမားအဖြစ်အနားယူလိုက်တဲ့ Roger Federer ရဲ့နောက်ဆုံးကစားပွဲကိုပရိသတ် 18,500 လာရောက်အားပေးခဲ့ပါတယ်။ Roger Federer ရဲ့နောက်ဆုံးပွဲမှာသူတို့အသင်းကပြိုင်ဘက်အသင်းကိုရှုံးခဲ့ပါတယ်။ဒါပေမဲ့တခြားတင်းနစ်ကစားသမားတွေရောပွဲလာပရိသတ်တွေကပါ Federer ကိုအားပေးနှုတ်ဆက်ခဲ့ကြပါတယ်။ Federer ကိုယ်တိုင်လည်းမျက်ရည်လည်ရွဲနဲ့သူ့ရဲ့ပရိသတ်တွေကိုနှုတ်ဆက်စကားပြောခဲ့ပါတယ်။ Switzerland နိုင်ငံကကမ္ဘာအကျော်မော် Federer ဟာကျေးဇာတင်းနစ်ကစားသမားအဖြစ်24နှစ်ကြာကစားခဲ့တဲ့တက်တန်းအတွင်းမှာ Grand Slam ဆုကြီးပေါင်း20ကိုရရှိခဲ့တဲ့အပြင်ကမ္ဘာတဝန်းကတင်းနစ်ပြိုင်ပွဲပေါင်း103ပွဲကိုလည်းအနိုင်ရရှိခဲ့သူဖြစ်ပါတယ်ရှင
်ထိပ်တန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့မတ်အင်ဂျင်တိုင်းတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ September 24ရက်စနေနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဘာသာရေးအမျိုးသားယဉ်ကျေးမှုစတာတွေအကြောင်းပြပြီးတော့အမျိုးသမီးတွေရဲ့ဝတ်စားစင်ရင်မုံကိုအာဏာနဲ့ထိန်းချုပ်အရေးယူသင့်ပါသလားဆိုတာကိုတုံ့သက်ထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းဖို့အမေရိကန်ကဗက်ပေါင်းဆောင်ကနေအားထုတ်ဆောင်ရွက်နေတယ်ဆိုတဲ့အကြောင်းပါတဲ့တပတ်အတွင်းမြန်မာသတင်းစုစည်းမှုရုရှား၊အီရန်၊ထိုင်းကသတင်းတွေပါတဲ့နိုင်ငံကသတင်းစုစည်းမှုတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးကတော့ကရင်ပြည်နယ်ထဲမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေ၊စစ်ရာဇဝတ်ကျူးလွန်မှုတွေကိုလူခွင့်ရေးအဖွဲ့တွေကမှတ်တမ်းတင်နေတဲ့အကြောင်းဒုအတန်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားတာဖြစ်ပါတယ်ရှင်။
ကျမစိတ်ထဲမှာတခုခုဖြစ်နေဆိုတာသိလိုက်ပြီဒီမှာခံခံရတာပြန်ကြားရတယ်လိုက်မိကြည့်တော့သူရရဲ့ဆက်ဆက်ငင်းဆဲခံရတယ်လို့ကြားပြီးတော့ပြေးပြီးတဲ့ဒါပေမဲ့ကျမတို့မမြင်ရတော့ဘူးလေ
ကုန်ဖန်ပြီးကြုံနေချီတယ်ပြီးရင်မေးတယ်ထုတယ်ကလေးတယောက်ဆိုရင်အဲ့မှာပဲတည်သွားတယ်စစ်သားတွေကတနပ်ဖင်နဲ့ထုတာတွေးထွက်ပြီးတည်သွားတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါတယ်ကရင်ပြည်နယ်အတွင်းကအပြစ်မဲ့ပြည်သူတွေကိုရိုက်နှက်တာစိတ်ချင်တိုင်းဖမ်းဆီးရတဲ့စစ်ကြောပြီးတော့တပ်ပစ်တာမျိုးလိုလုပ်ရတွေကိုစစ်သားတွေကထင်ထိုင်းကျဲကျူးလွန်နေတယ်လို့ဒေသခံတွေကဆိုပါတယ်အဲ့ဒီလိုဆေးရဇဝမှုအထောက်အထားတွေကိုလူ့အခွင့်အရေးအဖွဲ့တွေကစုဆောင်းထားတယ်လို့ဆိုပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက်ဆော်လိုဒုကတင်ဆက်ပေးထားပါတယ
်။ကရင်ပြည်နယ်အတွင်း ပြင်းထန်လာတဲ့စစ်တပ်နဲ့အာဏာရှင်ဆန့်ကျင်ရေးအဖွဲ့တွေကြားတာမန်အရက်သားပြည်သူတွေအကြောင်းမဲ့တက်ဖြတ်ခံရတယ်လို့ပြည်내အတွင်းကလူသားချင်းစာနာမှုကူညီပေးနေတဲ့အဖွဲ့တွေနဲ့ဒေသခံတွေကပြောပါတယ်ဗြိတိရှားလက်အောက်ကနေမြန်မာလွတ်လပ်ရေးရခဲ့တဲ့1940ပြည်နှစ်နောက်ပိုင်းကစလို့ကရင်ပြည်နယ်ဟာအစိုးမရှိတဲ့ပဋိပက္ခတွေကိုကြုံတွေ့ခံစားရပါတယ်စစ်တပ်အနာသိမ်းပြီးတဲ့နောက်မှာတော့စစ်တပ်ကတစ်ဖက် KNU နဲ့ပြည်နယ်တွင်ဖွဲ့စည်းထားတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေကတစ်ဖက်တိုက်ပွဲတွေဖြစ်လာရမှာတော့တိဆောက်ခဲ့သမျှအခြေအနေအလုံးတိတိတသာယူရင်းပျက်စီးခဲ့ရပါတယ်ကရင်ပြည်နယ်နေရာအနှံ့မှာစစ်သားတွေကလူအခွင့်အရေးချိုးဖောက်ကျူးလွန်တယ်လို့ဆွဆွဲခံထားရပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းမှာ KNU ထင်းကျုံနယ်မြေတစ်ခုဖြစ်တဲ့ညောင်လေးပင်ခရိုင်မုံမြွနယ်အတွင်းကဒေသခံပြည်သူအယောက်40ကျော်ကိုဖမ်းဆီးသွားခဲ့ပါတယ်အာဏာရှင်ဆန့်ကျင်တဲ့လူတွေနဲ့အဆက်အဆက်ရှိတယ်လို့ဆွဆွဲပြီးဖမ်းဆီးခဲ့တာပါဖမ်းဆီးခေါ်ဆောင်ခဲ့ရတဲ့အထက်မှာတော့နယ်မြေကန်လူသားချင်းကူညီကယ်ဆယ်ရေးအဖွဲ့ဝင်တို့ဦးဖြစ်တဲ့စော်လာကပေါ်ခစော်ဘော်လဲပါပါတယ်စော်လာကပေါ်ရဲ့ဇနီးကတော့စစ်တပ်ကဇွန်လ4ရက်နေ့မှာသူ့အမျိုးသားကိုဖမ်းဆီးခေါ်ဆောင်သွားပြီးတက်ဖြတ်တယ်လို့ယုံကြည်ကြောင်းတို့အသံကိုပြောပါတယ်စစ်ရှောင်တွေအတွက်အနီးအနားကရွာတွေစီကိုစားစရာတောင်းဝယ်စီမှာစော်လာကပေါ်အဖမ်းခံရတယ်လို့လည်းသူ့ရဲ့ဇနီးကဆိုပါတယ်ဟာ
ဟာတဲ့တက်လို့တက်လို့တော့ဝယ်တက်လို့မင်းပါပါတယ်
ကျမသူ့ကိုတော့တတိထားသွားဖို့ပြောလိုက်သေးတယ်အဲ့ဒီမှာပဲစစ်တားနဲ့သွားတူတော့တာပဲအဲ့ဒီကျမတို့တော်ထဲမှာနေတော့သူ့ကိုဖုံးခေါ်တယ်ဖုံးနံပါတ်တစ်လောက်ကပိတ်ထားတယ်တစ်လောက်ကဖွင့်ထားတယ်ငါးခေါက်၆ခေါက်လောက်ခေါ်တာဖုံးမကင်ဘူးခါတိုင်းကျမတစ်ခေါက်နှစ်ခေါက်ခေါ်ရင်ဖုံးတန်းကင်တာပဲအဲ့တော့ကျမစိတ်ထဲမှာတခုခုဖြစ်ပြီးဆိုတာသိလိုက်ပြီးဒီမှအဖန်ခံရတာပြန်ကြားရတယ်လိုက်မိကြည့်တော့သူရဲရဲဆက်ဆက်ညင်းဆဲခံရတယ်လို့ကြားပြီးတော့သိပြီးတဲ့ဒါပေမဲ့ကျမတို့မမြင်ရတော့ဘူးလေ
စောကဘောက2015ခုနှစ်ကတည်းကလူတို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်လာခဲ့သူဖြစ်ပြီးသူ့မှာသာသမီ5ဦးရှိပြီးအားလုံးက18နှစ်အောက်တွေဖြစ်ပါတယ်စောလာကဘောအလုပ်လုပ်ခဲ့မှုတဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့အဖွဲ့မှပြောရေးဆိုခွင့်ရှိသူတူဦးဖြစ်တဲ့စောဝါက
ကျော်ပြောရတဲ့ဒီဂျိုးပင်စေရွာမှာကအရင်ကပြည်သူစစ်တွေပဲရှိတော့ကျွန်တော်တို့အတွင်းရေမိုးကအဲ့ဘက်ကိုပြန်သွားတာအဲ့ကိုသွားတော့ဒီစစ်တပ်တွေကအင်အားများချင်းနဲ့တက်ဆွဲထားတော့တွားပြီးတွေ့တော့သူ့ကိုဖမ်းတာပေါ့ပြီးတော့နေဆက်ပြီးတက်လိုက်တယ်ပဲလက်ရှိအခုချိန်ထိတော့ဆက်တွေ့လို့မရသေးဘူးကိုကြီးကယ်ဆယ်ရေးတာဝန်ရှိသူတွေကတော့ဒီတိုင်မူးကိုဖုံးဆက်တာတော့ရှိတယ်တကယ်တော့စောကပေါ်ကိုဖမ်းတာပြီမတက်သေးဘူးဆိုရင်တော့ဟိုသူ့မတက်နဲ့ပေါ့ကိုရဲလူတို့ကိုပြန်လိုချင်တာပေါ့ဒီတက်သွားပြီဆိုလို့ရှိရင်လည်းသူ့အလောင်းကိုပြန်လိုချင်တာပေါ့သူ့အတွက်ကောင်းမှုတွေလည်းလုပ်ပေးရမှာပေါ့ဒီတာဝန်ရှိတာပေါ့ဟိုအဲ့လိုလုပ်ဖို့အတွက်လည်းဒီဒါပေမဲ့အတိုင်းမူကတော့မေးပေးမဲ့တို့ပြောတယ်ဟိုဇူလိုင်လဆန်ပိုင်းမှာတော့သူဖအံကိုလာဖို့ရှိတယ်ဒီမအားသေးဘူးပေါ့အဲ့လိုပဲသူပြောနေတာနောက်အခုဒီဆက်သွယ်လို့တော့မရတော့ဘူးတိုင်းမူကိုတော့အကြောက်တွေသွားပြီလို့ပဲမှတ်လိုက်တော့တာပေါ့
ဖန်စီသွားခဲ့တဲ့အယောက်40ထဲမှာတချို့ကလည်းအသက်ခံရသူတွေရှိတယ်လို့အသက်မသေးပဲကြံရှိတဲ့လူတွေကိုလည်းစစ်ယူနီဖောင်းဝတ်ခိုင်းပြီးခေါ်ဆောင်သွားခဲ့တာကိုမျက်မြင်တွေ့ခဲ့သူများစွာပြောပြချက်အရသိရပါတယ်သူတို့ကတော့အခုချိန်ထိဆက်သွယ်လို့မရသေးဘူးလို့ဆိုပါတယ်ဖန်စီခံရမှုတွေနဲ့ပတ်သက်ပြီးစောဝါကယခုလိုဆက်ပြောပါတယ်
ကြောင်ပြဝီလ
ော
ပြ
တတော်လာဝက်တဲ့ကေထော်မော်လို့နဲ့ဒီကြောင်ပြချီရောက်မှာတော့ဒီဂျွန်လာ9ရက်နေ့ကနေစပြီးတော့လူလျောက်ဖမ်းသွားတော့ပေါ့တယောက်ကိုတော့တတ်လိုက်တယ်ဒီကျန်တဲ့3ယောက်ကတော့အခုထိပြောင်းနေတော့မယ်ဒီရံမျိုးအောင်ချီရောက်မှာလည်း10ရက်နေ့မှာ9ယောက်ထပ်ဖမ်းသွားတယ်ပြီးတော့ဒီတော့ကြပေါင်းမှာတော့အယောက်30ဖမ်းဆီးသွားတယ်ဒီဟိုညောင်လေးပင်ခရိုင်မှာရှိတဲ့ချီရောက်တွေမှာလည်းနေထိုင်တဲ့ဒီဂျွန်လာတွေကိုတော့ဘာမှမေးမြန်းမှုမရှိဘဲနဲ့ဟိုပြစ်တတ်မှုတွေတော့ရှိတယ်ပေါ့ပြီးခဲ့တဲ့ရက်ကတော့9ယောက်ကိုအိမ်ပေါ်မှာပဲတတ်ပစ်သွားတယ်လေရနေမှာတော့ဒီဆော်လာကပေါ်ကိုဖန်ဆင်းနေဆက်ပြီးမှတက်လိုက်တယ
်။ကရင်ပြည်နယ်ကကြိုင်းစိတ်ကြီးဖန်မြို့တွေတမကကဲ့ရဲ့မွန်ပြည်နယ်တထုံမြို့နယ်တဲကဒေသခံပြည်သူတွေဟာစွတ်စွဲရိုက်နေပြီးဖန်ခေါ်တာတွေနဲ့အတင်းအဓမ္မပေါ်တာဖန်စီခိုင်းစီခံရတာတွေရှိပါတယ်။ပြီးခဲ့တဲ့ဇွန်လလအတွင်းကကရင်ပြည်နယ်ကြိုင်းစိတ်ကြီးကဒုက္ကနိုင်ရွာမှာလဲစစ်သားတွေကရွာထဲကိုဝင်လာပြီးကတုတ်ချင်းမှာပုံနေတဲ့သူတွေကိုအပြင်ထွက်ခိုင်းကစစ်စစ်မြန်မြန်ခပါတယ်အဲ့ဒီနေရာမှာကိုတိုင်ကြုံတွေ့ခဲ့ရတယ်အမျိုးသမီးတဦးကဘာတွေဖြစ်ခဲ့လဲဆိုတာကိုတို့အတန်ကိုခုလိုပြောပါတယ်
အော်မတိုင်အော်မတိုင်လို့ဘူးဝေးအော်မတိုင်လို့ဝေးမကမရ
လူကိုလဲဆောက်ဆွဲပြီးခေါ်တယ်။နောက်အမှယောက်ျားသားတွေရှိတယ်ကိုဖန်ပြီးဂျုံနဲ့ချီတယ်။ပြီးရင်မေးတယ်ထုတယ်။ကလေးတယောက်ဆိုရင်အမှပဲတည်သွားတယ်စစ်သားတွေကတနပ်ဖင်နဲ့ထုတာတွေးထွက်ပြီးတည်သွားတယ်။ဂျန်နဲ့သူလေးယောက်ကတော့နှိမ့်ဆက်ထားတာကောင်းတော့မမောနဲ့တော့ဘူး။ကျမရဲ့အမှယောက်ျားကအသက်စီစဉ်ဆိုတော့သူတို့ဘာမှမလုပ်ဘူး။အခြားအိမ်တွေလည်းတနပ်တွေနဲ့ပြစ်တယ်တခါပေါက်တွေအကုန်ပြက်စီသွားတယ်ပေါ့နော
် KNU ရဲ့လက်နက်ကင်အဖွဲ့နှစ်ခုဖြစ်တဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL နဲ့ကရင်အမျိုးသားကာကွယ်ရေးအဖွဲ့ KNDO တို့နဲ့စစ်တပ်ကြားတိုက်ပွဲတွေဟာကရင်နဲ့မြို့ပြည်နယ်အတွင်းကမြို့နယ်တော်တော်များများမှာမကြာခဏဆိုသလိုတွေ့နေရပါတယ်။တိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းမှာစစ်ဘေးရှောင်နေရသူ 35,000 ကျော်ရှိတယ်လို့ကိုညီကယ်ဆယ်ရေးအဖွဲ့တွေရဲ့အဆိုအရသိရပါတယ်။စစ်အာဏာသိမ်းချိန်ကစလို့ကရင်ပြည်နယ်အတွင်းဇွန်လအထိတိုက်ပွဲပေါင်း 2,432 ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်လို့ ISP မြန်မာကအတည်ပြုပြောကြားပါတယ်။ပြီးခဲ့တဲ့ဇွန်လလတစ်လတွင်စစ်ကောင်စီကနေအိမ်22လုံးကိုမိရှို့ပြီးအရက်သား39ဦးဖမ်းဆီးခံရပြီး10ဦးကတပ်ဖြတ်ခံရပါတယ်။လေရင်ဘုံကျဲမှုတွေကြောင့်ရွာသားတွေထိခိုက်ဒေဆုံးတာတွေလည်းရှိခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းဇွန်လအထိစစ်ကောင်စီတပ်ဖွဲ့ရဲ့သက်ပြက်ခံရသူ62ဦးရှိပြီးဖမ်းဆီးခံရသူ636ဦးရှိတယ်လို့ကရင်မျိုးသမီးစီယုံရဲ့စည်ရင်းတွေကသိရပါတယ်။ကရင်ပြည်နယ်အပါအဝင်တနင်္ဂနွေလုံးမှာလည်းလက်နက်ကိုင်တော်လှန်တာတွေကိုထိန်းချုပ်နိုင်ဖို့အတွက်စစ်တပ်ဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုအကြိမ်ကြိမ်ချိုးဖောက်တဲ့စီမင်းစည်းကမ်းတွေကိုထုတ်နေပါတယ်။နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတို့မဟုတ်စစ်ပွဲဆိုင်ရာဥပဒေအရပဋိပက္ခနဲ့မပါဝင်တဲ့အယက်သားကျမရင်ဝန်ထမ်းများနဲ့သာသနာ့ဝန်ထမ်းများကိုအကာအကွယ်ပေးရမှာပါသူတို့တွေကိုမဖြစ်မနေကာကွယ်ပေးရမှာဖြစ်ပြီးတော့ဘယ်အခြေအနေမဆိုလူသားဆန်စွာဆက်ဆံရမှာဖြစ်သလိုအထူးသဖြင့်လက်နက်ချတဲ့ရန်သူနဲ့ပြန်မတိုက်နိုင်တော့တဲ့သူတွေကိုတက်ဖြတ်တာနဲ့ထိခိုက်အောင်ပြုလုပ်တာကိုတားမြစ်ထားပါတယ်ဒါပေမဲ့စစ်တပ်ကတော့အဲ့ဒီဥပဒေများစွာကိုချိုးဖောက်ပြီးစစ်ရာဇဝမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုကျူးလွန်နေတယ်လို့ကုလသမဂ္ဂအဖွဲ့တွေကစွပ်စွဲထားပါတယ်စစ်တပ်ဟာအခုလိုလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတပ်မတော်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကိုဆက်သွယ်မေးမြန်းပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးကုညီကယ်ဆယ်ရေးအဖွဲ့ဝင်အတွင်းမှုစော်လာပေါ်ရဲ့အမျိုးသမီးကတော့သူမရဲ့ခင်ပွန်းအတွက်အမှန်တရားကိုမသိရသေးပါဘူး
သူကပိတ်ဆံတွေယူသွားလို့ရှိတယ်။ဆစ်ဆောင်တွေအတွက်ပစ္စည်းတွေဝယ်ဖို့အတွက်ကိုလေနောက်တစ်ခါကသူလည်းကရင်လက်နဲ့ကင်နဲ့အချက်အဆက်ရှိတယ်ပေါ့။အဲ့လိုဆုဆွဲပြီးဖမ်းတယ်လို့တော့ကြားတာပဲလေ။သူဒီလိုမျိုးဖြစ်သွားတာကအမှန်တရားအတွက်ကျမတို့မသိပါဘူး။သူကပြည်သူလူထုတွေကိုကူညီနေတဲ့သူပဲလေ။ကျမတို့ကမသိတော့ပါဘူး။အရာအလုံးကဖရားလက်ထဲမှာပဲအကုန်အားထားတာပါ။အခုလည်းအိမ်ပြန်လို့မရတော့ဘူး။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးမပြုချပါဘူး။ဒို့အတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒို့အထံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
စက်တဘာ24ရက်စနေနေ့ညဘက် VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အီရန်နိုင်ငံမှာအမျိုးသမီးတွေရဲ့ဝတ်စားစည်ရမှုကိုစောင့်ကြနေတဲ့ဇာရိတာထိန်းသိမ်းရေးရတပ်ဖွဲ့တွေဖမ်းဆီးထားစင်မှာအမျိုးသမီးငယ်တယောက်တေဆုံးသွားခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်ဆန္ဒပြမှုတွေပေါ်ပေါက်နေပါတယ်။အမျိုးသမီးတွေအနေနဲ့အစ္စလမ်ဘာသာနဲ့အညီဝတ်စားစည်ရင်ဖို့တတ်မှတ်ချက်တွေအီရန်မှာရှိတယ်လားဆိုတဲ့မေးခွန်းထုတ်မှုတွေလည်းထွက်ပေါ်နေပါတယ်။ဒါကြောင့်ဘာသာရေးကိုဖြစ်စေအမျိုးသားယဉ်ကျေးမှုကိုဖြစ်စေအကြောင်းပြပြီးတော့အမျိုးသမီးတွေရဲ့ဝတ်စားစင်ရင်ပြုမှုပြောဆိုမှုအပေါ်အာဏာရှင်တုံးထိန်းချုပ်အရေးယူတယ်မှာလားဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါ်မေဇဘယ်ဖြူနဲ့ဦးတမောင်တန်းဆွေးနွေးတင်ပြထားပါရရှင်
ီလိုနိုင်ငံမှာကိုကျင့်သိက္ခာပိုင်ဆိုင်ရာပလိတ်တဖွဲ့ရှိပါတယ်။တရားဥပဒေအရအစ္စလာမ်အမျိုးသမီးတွေဟာခေါင်းစီးစီးရပါတယ်။လုံခြုံအောင်မစီးဘူးဆိုလို့ရှိရင်ရဲကသူတို့ဖမ်းဆီးနိုင်ပါတယ်။အဲ့ဒီလိုဖမ်းဆီးပြီးအပြစ်ရှိတယ်လို့တွေ့ရှိလို့ရှိရင်ဂျိန်တန်60ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ထောင်ဒဏ်ရပ်ပေါင်း60ပြစ်ဒဏ်ချမှတ်ခံနိုင်ပါတယ်။စက်တင်ဘာလ23ရက်နေ့မှာအသက်23နှစ်အရွယ်ရှိတဲ့ Miss Emily လို့အမည်ရတဲ့အမျိုးသမီးတယောက်ကိုအထူးရဲကဖမ်းဆီးပါတယ်။ပြစ်မှုကတော့ခေါင်းစီးတဲ့အခါမှာလုံးလုံးချုံချုံမရှိပဲစပယ်စတွေကျွန်တော်တို့ပေါ်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်။ Miss Emily ရဲ့ချင်းစကားကိုရောက်သွားတဲ့အခါမှာတော့တတိလက်သွားခဲ့ပါတယ်။နောက်3ရက်ကြာမှဆေးရုံမှာဖွင့်လွှင့်သွားခဲ့ပါတယ်။သူမကိုနံပါတ်တုတ်နဲ့မရိုက်ပါဘူး။ကားနဲ့လည်းခေါင်းကိုမဆောင်ခဲ့ပါဘူးလို့ဆွဆွဲချက်တွေကိုရဲကမြစ်ဆိုခဲ့ပါတယ်။ဒီပါအစီအစဉ်မှာဆွေးနွေးမယ်အကြောင်းအရာကတော့ moral policing လို့အင်္ဂလိပ်လိုပြောတဲ့အနာမိုင်တွေကသူတို့ရဲ့ကိုချင်းတိတ်ခါဆိုင်ရာအယူအဆအတိုင်းယဉ်ကျေးမှုအတိုင်းလူတွေအပေါ်မှာစောင့်ကြည့်ကြည့်ချက်တဲ့အကြောင်းဖြစ်ပါတယ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့အမျိုးသမီးခွင့်ရလှူရှားသူမမီဇဘယ်ဖြူဖြစ်ပါတယ်ဟုတ်ကဲ့ဆရာမဆရာမလည်းအီရန်နိုင်ငံမှာဖြစ်တဲ့ဗတင်းလေးဖတ်ပြီးဖြစ်မှာပါအဲ့ဒီဖြစ်ရကြောင်းလည်းပဲအီရန်မှာဆန္ဒပြတာတွေအကြီးကျယ်ဖြစ်နေပါတယ်ဘောလုံးဆက်မှာတော့ဆိုတော့ဒီသတင်းလေးကိုဖတ်ရတဲ့ခါမှာဆေဘစိတ်ထဲမှာဘလို့များဖြစ်မိပါလဲ
ဒီသတင်းကိုဖတ်ရတဲ့ခါမှာကျွန်မကတော့ဟိုဝမ်းနေတာပေါ့နော်စိတ်မကောင်းဖြစ်တာပေါ့အဓိကတော့ဘာကြောင့်လဲဆိုတော့ကျမတို့ကအခုက27ရာစုမှာအသက်ရှင်နေထိုင်ကြတာပေါ့နော်ဤပညာတွေရောအများကြီးပဲတိုးတက်ဖြစ်မိလာပြီးတော့ဒီလူခွင့်ရေးတို့ဒီမိုကရေစီတို့အဆရှိရဲ့ဒီစံနှုန်းတွေကိုကဘာကြီးကပို့ပြီးတော့ဟိုတန်ဖိုးထားလေးစားလိုက်နာလာတဲ့ခေတ်အခါတမရမှာတောင်မှဒီလိုမျိုးအကြမ်းဖက်မှုတွေနဲ့ဒီလိုအဖြစ်အပျက်တွေကရှိတုံးပဲဆိုတာတော်တော်လေးပဲဟိုစိတ်ပြန့်ဝမ်းနည်းစရာကောင်းပါတယ်ဆရာ
ဟုတ်ကဲ့โอเคကျွန်တော်ကတော့ဒီသတင်းလေးဖတ်ပြီးတဲ့အခါကျတော့ကျွန်တော်ကဟိုမြန်မာဆိုရှယ်တက်လမ်းစဉ်ခေတ်မှာเนาะကျွန်တော်တို့မျိုးသမီးတွေစင်ရင်ထုံးဖွဲ့မှုနဲ့ပတ်သက်ပြီးကျွန်တော်တို့မီဒီယာမှာဆင်ဆာအဖြတ်ခံတာသွားတရားမိတယ်။ဒါနဲ့ဆက်နွယ်ပြီးတော့အခုအချိန်မှာလေเนาะအဲ့ဒီမဆလာခင်ဘဝအခြေအနေမျိုးတွေကိုကျွန်တော်တို့ပြန်သွားနေတာကိုတွေ့ရတယ်။ဒီချိန်ထဲမှာလေအမျိုးဘာသာသာသနာပေါ်မှာအခြေခံတဲ့လှုပ်ရှားမှုတွေအီရန်နိုင်ငံမှာလိုပဲဘာသာရေးအကြောင်းပြုပြီးလှုပ်ရှားလာတဲ့ဟာမျိုးတွေဖြစ်လာမလားဆိုတော့လက္ခဏာတွေကိုလည်းတွေ့လာရတယ်ပေါ့နော်ဆိုတော့ဒီအာနာပိုင်ဒီရဲ့အယူဆရအများပြည်သူကလိုက်နာရမယ်ဆိုတော့ပြဋ္ဌာန်းချက်မျိုးပေါ့နော်သူရဲ့ကိုကျင့်သိက္ခာယူဆပဲဖြစ်စေယဉ်ကျေးမှုအမြင်အယူဆပဲဖြစ်စေအာနာကျင့်သုံးပြီးတော့ချမှတ်တယ်လို့ဆရာမထင်ပါလား
ဒါတော့ဆရာအဲဒီတိုက်ရိုက်တွတ်တွတ်တွတ်ပဲဖြစ်ရမယ်ဆိုတော့ဒါဟာလုံးဝလူကြောက်ရဲ့ဘဝပေါ့နော်လူကြောက်ရဲ့ရွေးချယ်မှုလူကြောက်ရဲ့ဝစားစင်ရမှုနဲ့သူဟာဘယ်သူဘဝအနေနဲ့သူ့ကိုသူပေါ်ပြပြီးတော့နေထိုင်မယ်ဆိုတာဟာသူ့ရဲ့ private life ပေါ့နော်ဒါဟာသူ့ရဲ့တတိပုဂ္ဂလဘဝဒါလည်းဖြစ်တယ်အဲ့ဒီအတွက်ကြောင့်နိုင်ငံတော်အပါအဝင်ပေါ့နော်ဘလို့မျိုးအစိုးရအာဏာပိုင်ကမှဘာအကြောင်းပြချက်နဲ့မှဒီလူတဦးရဲ့ private life ကိုဥပဒေနဲ့တော့၎င်းဟိုအာဏာကျက်နေတော့တကောင်းပေါ့နော်အတင်းအကျပ်ဖန်တီးလို့တန့်တက်လို့မရဘူးအဲ့အဲ့အမျိုးလုပ်ယူလို့မရဘူးလို့ကျမကတော့ဖြေချင်တာပေါ့နော်အဲ့တော့ဒါတွေကလည်းတကယ်တမ်းမှာပြတ်တော့မယ်ဆိုရင်ကျမတို့ကဟိုပဒေသရစ်စနစ်ပါပဒေသရစ်စနစ်နဲ့အများအပြည့်တော့ဒီတက်ဦးစံပိုင်အာနာရှင်စနစ်ရဲ့အတွေးခေါ်အယူအဆတွေကနေအဲ့လိုမျိုးဟိုလာပါပြီပေါ့နော်အထူးသဖြင့်အဲ့လိုမျိုးဟာဆိုဆိုဘာတွေ့ရတာတော့အဲဒီတပါတီအာနာရှင်စနစ်ပေါ့နော်အဲဒီလိုမျိုးတသွေးတသံတမိတ်နဲ့အုပ်ချုပ်ခြင်းနဲ့နိုင်ငံတွေမှာဒီမိုကရေစီစနစ်မထွန်းကားတဲ့နိုင်ငံတွေမှာလူခွင့်ရေးတို့ဘာလို့ကိုလေးစားလိုက်နာမှုမရှိရဲအဲနေရာတွေမှာတော့ဒါတွေဟာအခုထိလဲပဲပေါ့နော်ဟိုခက်စားနေတဲ့အတွေးခေါ်အယူဆဖြစ်နေပါတယ်ပေါ့နော်အဲ့တော့ကျမတို့ကဒီရိုးရာယဉ်ကျေးမှုလို့ပြောတဲ့ခါကျရင်အဲ့ဒါက nationalism ပေါ့အမျိုးသားရေးဝါဒနဲ့ရန်ကိုဆက်ဆက်နေတယ်အဲ့တော့လူတွေဟာဒီဘယ်လိုပြောမလဲလူတွေကိုသွေးစုအောင်သွေးပူအောင်ဒါမှမဟုတ်ရင်အကျန်းဖက်ချင်လာအောင်လှုပ်ဆော်ပေးလို့အကောင်းဆုံးဟာအမျိုးသားရေးဝါဒပဲလို့ကျွန်မချင်တယ်အဲ့တော့ဒီအမျိုးသားရေးဝါဒလို့ပြောတဲ့အခါမှာလဲအဲ့ဒီအမျိုးသားရေးဝါဒဟာအမြဲတမ်းပဲ เนาะအမျိုးသမီးတွေရဲ့ခန္ဓာကိုယ်အမျိုးသမီးတွေရဲ့ဝတ်စားဆင်ရင်မှုကိုရှေ့တန်းတင်တဲ့ရိုးရာယဉ်ကျေးမှုတွေနဲ့အပြည့်အဝချိတ်ထားလေးရှိပေါ့เนาะအဲ့တော့ဒါဟာရှင်းရှင်းပြောမယ်ဆိုရင်ဟိုဘယ်လိုပြောမလဲအမျိုးသားရေးဝါဒဆိုပြီးတော့ဝါဒမိုင်းတိုက်ပြီးတော့လူတွေကိုအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုအာဒီတက်တက်ပေါ့เนาะဟိုကဘာယူတာပဲဟိုပြောရမယ်ဆိုတော့အမျိုးသမီးတွေရဲ့ဘဝအမျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုခရင်ချုပ်ဖို့စူးစမ်းခြင်းတက်တက်ပဲဖြစ်တယ်အဲ့တော့ကျမနားလေတဲ့ဥပဒေဆိုတာ
ဟိုတော့အဲ့ဒါနဲ့ဆက်နွယ်ပြီးတော့ပေါ့เนาะဆရာမခုနဆရာမဒီအမျိုးသမီးတွေခန္ဓာကိုယ်အကြောင်းပြောတဲ့အခါကျတော့မကြသေးခင်ကဆိုလို့ရှိရင်ကျွန်တော်တို့အင်တာနက်ဆက်တီတွေလို့ပြောလို့ရပါတယ်နော်တင်စာဝင်ကြော်နဲ့နမ်မွေဆံကိုမဖွဲ့မရအင်တာနက်စာမျက်နှာတွေမှာမိမိကိုယ်ကိုပေါ်ပြတဲ့အတွက်ကြောင့်ဆိုလဲအကြောင်းပြချက်နဲ့နော်စစ်ကောင်စီကအရေးယူလိုက်ပါစီပါလေဆိုတော့အမျိုးသမီးအခွင့်အရေးတောင်းကပြောရင်ဆရာမဘယ်လိုပြောမလဲ
ကျမလည်းခုလေးတည်းပဲအဲ့ကိစ္စပြောမလို့ပဲပေါ့နော်ဘာဖြစ်လို့လဲဆိုတော့ဥပဒေဆိုတာအဲဒီလူတူတယောက်ကပဲဖြစ်ဖြစ်ပေါ့နော်အဖွဲ့အစည်းအနေနဲ့ပဲဖြစ်ဖြစ်တခြားသောသူတွေကိုသူတို့ရဲ့ပြုမှုလှုပ်ဆောင်ချက်တွေဟာတခြားသူတွေရဲ့အခွင့်အရေးတခြားသူတွေအပေါ်မှာထိခိုက်မျက်နာစေမှုမရှိအောင်အကာအကွယ်ပေးတဲ့စနစ်ကိုကျွန်တော်တို့ကဥပဒေအနေနဲ့သတ်မှတ်တာပြဋ္ဌာန်းတာဟာဒါပေမဲ့အခုကကျွန်တော်တို့ကဒီအာဏာရှိတဲ့သူတွေကဥပဒေကိုတလွဲသုံးပြီးတော့လူတွေရဲ့အဲတတိပုဂ္ဂလဘဝတွေကိုစွတ်ဖက်ပြီးတော့လွှမ်းမိုးချုပ်ကင်ဖို့အတွက်စူးစမ်းတယ်ဒီလိုမျိုးမတရားသဖြင့်ရှိတဲ့ဥပဒေတွေနဲ့ကျမတို့ကအပြစ်ပေးအရေးယူဖို့စူးစမ်းတယ်ဆိုတာဒါပုပ္ပွက်လဲလဲပါပဲဒါအာဏာရှင်ဇယိုက်ပါပဲပေါ့နော်အဲ့တော့ပြောရမယ်ဆိုရင်ဒီလူတစ်ယောက်ဟာသူ့ရဲ့ရွေးချယ်မှုနဲ့သူ့ရဲ့ဘဝမှာသူ့ရဲ့အသက်မွေးဝမ်းကြောင်းပေါ့နော်ဟိုသူကဒါကိုသူ့ရဲ့ professional တန်မွေးဝမ်းကြောင်းအနေနဲ့သူရွေးချယ်ထားတဲ့အလုပ်ကိုင်းနဲ့ပတ်သက်ပြီးတော့မှာအဲသူ့လိုအပ်တဲ့ဘယ်လိုပြောမလဲသူ့ရဲ့လိုအပ်ချက်နဲ့သူ့ရဲ့လိုအပ်မှုအခြေအနေတိုင်းသူဟာသူ့ဖာသာသူ့သူ့ဘဝကိုထိန်းချောင်းနေတာဖြစ်တယ်ဒါကိုကျမတို့ကဥပဒေနဲ့အပြစ်ပေးအရေးယူတယ်ဆိုတာကောဒါလုံးဝအဓိပ္ပာယ်မရှိတဲ့ဘယ်လိုပြောမလဲကိစ္စပဲပေါ့နော်နောက်ပြီးပြောရမယ်ဆိုရင်ဒီအမျိုးသမီးတွေဟာသူတို့အဲ့လိုမျိုးဟိုနေထိုင်ဝတ်စားပြီးတော့သူတို့ဒီလိုမျိုးအလုပ်လုပ်တယ်ဆိုတာကောအများပြည်သူကိုထိခိုက်နစ်နာရလောက်တဲ့ကိစ္စဘာရှိတယ်လဲပေါ့နော်ပြောရမယ်ဆိုတော့ဆရာရောင်းဝဲသူရှိလို့ရောင်းတာရောင်းတဲ့သူရှိတာပဲပေါ့နော်အဲ့တော့ရောင်းသူမှအပြစ်ရှိရင်ဝဲသူမှလည်းအပြစ်ရှိရမှာပဲလေပေါ့နော်အဲ့တော့ဆိုလိုချင်တာကကျမတို့ဟာဒီဟာကပြောမယ်ဆိုရင်သူ့ရဲ့ကိုပိုင်တတိပုဂ္ဂလအခွင့်အရေးတာလည်းဖြစ်တယ်အဲ့အတွက်ဒါကိုဥပဒေနဲ့အရေးယူတာတားမြစ်ဖို့စူးစမ်းတာဟာဒါဟာမလျော်ကန်တဲ့အပြုတ်မှုပဲဒါဟာလူအခွင့်အရေးချိုးဖောက်မှုလို့ပဲကျမတို့ကသတ်မှတ်ရမှာဖြစ်ပါတယ်
တခါတလေကြတော့ဆရာမဒီနိုင်ငံတော်ဆိုတဲ့အစိုးရတယ်မကားတော့ဘူးပေါ့နော်စောစောကစစ်ကောင်စီကဖမ်းလိုက်တဲ့တယောက်ဖြစ်တဲ့နမ်မွေဆန်ဆိုဆရာဝန်ပေါ့နော်ဒေါက်တာနမ်မွေဆန်ပေါ့ဆိုသူဆိုလို့ရှိရင်စစ်ကောင်စီကနေမှနော်ဆရာဝန်ဖြစ်တဲ့လောက်ကైဆောင်ရွက်ခွင့် license ကိုထုတ်မပေးဘဲတင်ထားခဲ့တာလေလုံးဝတဲ့၃လနှစ်ကောင်ကလောက်ကဲဖြစ်ခဲ့ဘူးပါတယ်ဆိုတော့တစ်ဖက်မှာလည်း professional standard လို့ပြောတယ်ပညာတယ်ဘိုင်းဆိုင်ရာစံနှုန်းတွေရှိတယ်ပေါ့နော်တစ်ဖက်မှာလည်းဆရာမခုနပြောနေတဲ့အမျိုးသမီးသူရဲ့မိမိခန္ဓာကိုယ်မိမိပိုင်ဆိုင်ခွင့်ပြီးရင်အမျိုးသမီးရဲ့အခွင့်အရေးသဘောတည်းရှိတယ်ဘလို့ချိန်တာသင်မယ်လို့ဆရာမထင်တယ
်ဟုတ်ကဲ့ဆရာဟုတ်အဲ့တော့ကျမတို့တွေဒီဒေါက်တာနန်းမွေဆာမမဟုတ်ပါပေါ့နော်တကယ်တော့ဆရာဝန်တွေအနုပညာဒီအနုပညာရှင်ဆရာဝန်တွေအများကြီးပဲကျမတို့နိုင်ငံမှာလက်ချိုးတော်ရည်လို့မရနိုင်အောင်ရှိပါတယ်အစိုးရတွေရုပ်ရှင်မင်းသားမင်းသမီးတွေပေါ့နော်ဒီဟိုတရုတ်ဆောင်မော်ဒယ်တွေအစရှိသဖြင့်ပေါ့အဲ့တော့သူတို့ဟာသူတို့ရွေးချယ်တဲ့ professional ပေါ့နော်ကျမကဒေါက်တာနန်းမွေဆန်ဘက်ကနေဟိုရှိနေလိုက်ပြီးပြောတာမဟုတ်ပေါ့နော်သူကဟိုဒီလူနာတွေကိုဆေးကုတဲ့ဆေးရုံပေါ်မှာအဲ့လိုလာပြီးဝတ်စားနေရမှာမဟုတ်တာနော်သူရွေးချယ်ထားတဲ့ professional ကသူက sexy model ကိုအဲ့တော့သူ့ရဲ့ထံမွေဝမ်းကြောင်းမှုနဲ့ကိုက်ညီတဲ့ဒီဝတ်စားစရင်မှုကိုသူရွေးချယ်တာဒါဒီသူ့ရဲ့အခွင့်အရေးပဲလို့ကျမကတော့ယူဆတယ်ပေါ့နော်သူမှမဟုတ်ပါဘူးကျမတို့တခြားဆရာဝန်လူပညာရှင်တွေဆိုရင်လည်းဆင်ပေါ်မှာသူတို့စိုက်တယ်လို့ဟိုသူတို့နှစ်သက်တယ်လို့ဝတ်စားစရင်တာပဲလေနော်အဲ့တော့ဒါသူ့ကိုမှကျမတို့ကထူးပြီးတော့မှဟိုအပြစ်ပေးစရာဥပဒေနဲ့အရေးယူစရာတော့မလိုဘူးလို့ကျမကတော့အဲ့လိုမျိုးဘယ်လိုပြောရမလဲ defense လုပ်ချင်တာပဲပေါ့လေ
ဟုတ်ကဲ့ဟိုအငင်းပွားစရာလေးတွေကတော့အမျိုးမျိုးရှိတာပေါ့နော်နောက်ဆုံးမင်းကုန်းပေါ့နော်ဆရာမလေးနော် နိုင်ငံရေးဆုံးဖြတ်ချက်တွေကိုချရတဲ့သူတွေအနေနဲ့တစ်ဖက်မှာလည်းလူခွင့်ရေးကိုလေးစားရမယ်စံနှုန်းတွေကိုရှိတယ်တစ်ဖက်မှာလည်းနော်လူတွေအများကြီးကလက်ခံထားကြတဲ့အမျိုးသားယဉ်ကျေးမှုဆိုင်ရာစံနှုန်းတွေကိုလက်ခံမှလည်းရှိတယ်အဲ့တော့ဒီနိုင်ငံရေးဆုံးဖြတ်တဲ့သူတွေကိုဥပဒေတွေမူဝါဒတွေကိုချမှတ်တဲ့အခါမှာဘလို့ဆောင်ရွက်တဲ့လို့ဆရာမအကြံပေးချက်ပါတယ
်ဟုတ်ကဲ့ဆရာအမျိုးသားယဉ်ကျေးမှုပါဆိုနေမှာเนาะအဲ့ဒီအမျိုးသားယဉ်ကျေးမှုကဘာလို့အမျိုးသမီးတွေရဲ့ဘဝကိုပဲအမြဲတမ်းလိုက်ပြီးတော့ကန့်သက်ပိတ်ပင်ချုပ်ချယ်ခြင်းနေတာလဲဆိုတာကိုကျွန်တော်တို့ကလည်းနားမလည်တာပါပေါ့အဲ့တော့တကယ်တမ်းမှာဒီစီတော်ပေါ့ဒီအမျိုးသမီးများပေါ့နီနိုးစုံနဲ့ခွဲခြားဆက်ဆံမှုပပရည်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အချိန်မှာကျွန်တော်တို့နိုင်ငံလည်းပါနော်စီတော်သဘောတူစကြုပ်တဲမှာရှိတဲ့ဒီအခန်း1เนาะ article 1မှာအတိအကျဖော်ညွှန်းထားပါတယ်အမျိုးသမီးတွေကိုခွဲခြားဆက်ဆံရာရောက်တဲ့တလိထုံတန်းစင်လာတွေယဉ်ကျေးမှုတွေဘာသာရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့စိတ်တုံးမှုတွေအားလုံးကိုအစိုးရတွေကနော်ဒါဥပဒေနဲ့တားမြစ်ပေးဖို့ဖယ်ရှားပေးဖို့အဲ့ဒီလိုမျိုးရိုးရတလိယဉ်ကျေးမှုတွေဘာသာရေးထုံတန်းစင်လာတွေကိုအသုံးပြုပြီးတော့မှအကျန်းဖက်တာတွေကနေအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့အတိအလင်းဖော်ပြထားပါတယ်ဆရာအမျိုးသားယဉ်ကျေးမှုဆိုတာကိုအကြောင်းပြုပြီးတော့အမျိုးသမီးတွေရဲ့ဝတ်စားစင်ရမှုကိုပဲဖြစ်ဖြစ်နော်ဒီအမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းမှုနဲ့ဆိုင်နဲ့သူတို့ရဲ့ဘဝရွေးချယ်မှုတွေကိုကျွန်တော်တို့ကစုဖက်ဖို့ကြိုးစားတာအကျန်းဖက်ဖို့ကြိုးစားတာဟာဒါဟာအမျိုးသားယဉ်ကျေးမှုကိုကာကွယ်စောင့်ရှောက်နေတာမဟုတ်ပါဘူး။ဒါဟာအမျိုးသမီးတွေပေါ့ကြားဖက်မှုတာဖြစ်ပါတယ်။အဲ့တော့ကျမတို့ဟာအမျိုးသားယဉ်ကျေးမှုကောင်းစင်တက်ပြီးတော့မှာပေါ့နော်။အမျိုးသမီးတွေရဲ့နေ့စဉ်ဘဝကိုချေလှယ်ပြီးတော့ထိန်းချုပ်ဖို့ကြိုးစားနေတာကပဲအစိုးရနဲ့မူဝါဒချမှတ်သူတွေရဲ့အလုပ်မဟုတ်ဘူးဆိုတာလေးကိုပဲကျမကအနှစ်ချုပ်ပြောချင်ပါတယ်ဆရာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာမကြီး
။ကျေးဇူးပါဆရာ။ဟု
တ်ကဲ့အခုတွင်တင်ပြသွားခဲ့တဲ့သူကတော့အမျိုးသမီးခွင့်ရတဲ့ကြွလောက်ရှာလူဒေါ်မစ်ဘယ်ဂျူဖြစ်ပါလေကျွန်တော်တို့အောင်နားမှာ
VOA ကအခုလိုမျိုးရုပ်သံနဲ့တင်ဆက်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com အပြင်မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDelta70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ VOA မြန်မာပိုင်းရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုသတင်းဖတ်ချက်မှာထိတန်းရောက်ခဲ့တဲ့မြန်မာသတင်းတွေကိုအခုဆက်ပြီးတော့စူးစီးတင်ပြပေးပါအောင်မယ်။ကုလသမဂ္ဂထရေနီလာကမှအမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တဲ့မင်ခွန်းနဲ့မှမြန်မာနိုင်ငံအကြောင်းကိုထည့်သွင်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂမှမြန်မာကိုယ်စားလှယ်နေရာအတွက်စစ်ကောင်စီနဲ့ NUG အပြိုင်အဆိုပြုနေကြပါတယ်။မြန်မာစီးပွားရေးဟာ2022ခုနှစ်မတ်လနောက်ပိုင်းအတန်အသင့်တိုးတက်လာခဲ့တယ်လို့ ADB အာရှဖွံ့ဖြိုးရေးဗန်အစီရင်ခံစာမှဖော်ပြထားပါတယ်။ဒီလိုမျိုးတစ်ပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်တဲ့ကိုစောကျော်တို့ကစူးစီးတင်ပြပေးပါမယ်ရှင
်89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မိန့်ခွန်းပြောကြားခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်ကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုထည့်သွင်းပြောဆိုသွားပါတယ
် To the horrible abuses against pro-democracy activists and ethnic minorities by the military regime in Burma to the increased repression of women and girls
မြန်မာနိုင်ငံမှာဒီမိုကရေစီရေလိုလာတဲ့တက်ကြွလှုပ်ရှားသူတွေတိုင်းရင်းသားလူနည်းစုတွေအပေါ်စစ်အာဏာပိုင်တွေရဲ့ဆိုးဝါးတဲ့ဖိနှိပ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ဖိနှိပ်မှုတွေတိုးမြင့်လာနေပါတယ်လို့သမ္မတဘိုင်ဒန်ကစက်တင်ဘာ23ရက်နေ့ကုလသမဂ္ဂအထူးဌာနကမိန့်ခွန်းမှာပြောကြားသွားတာပါ နိုင်ငံတကာလူ့အခွင့်အရေးကြေညာစတမ်းကို1948ခုနှစ်ကစတင်ပြဋ္ဌာန်းခဲ့ပြီးလူတိုင်းအခြေခံအခွင့်အရေးတွေတန်းတူရရှိရေးကြိုးစားနေပေမဲ့လို့ဒီကနေ့ဒီအချိန်အထိလွတ်လပ်ခွင့်တွေချိန်ချုပ်ခံရရစေဖြစ်ကြောင်းသမ္မတကပြောဆိုသွားပါတယ်။နိုင်ငံတကာကောင်ဆောင်တွေနဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာမြန်မာနိုင်ငံအရေးထက်သွင်းပြောဆိုကြတဲ့အထက်နိုင်ဂျီးရီးယားသမ္မတကတော့ရွင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ခွင့်ရရေးဖုတ်ထူးနေကပြောဆိုသွားခဲ့ပါတယ်။
မြန်မာနိုင်ငံတွင်းကအပြစ်မဲ့ပြည်သူအများပြားရဲ့အခြေအနေဟာဆိုးရွားတဲ့ဆိုးရွားလာနေပြီးကြောက်မက်ဖွယ်အခြေအနေဖြစ်နေကြောင်းမြမလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကလူ့အခွင့်အရေးကောင်စီကိုစက်တင်ဘာလ22ရက်နေ့မှာတင်ပြခဲ့ပါတယ်။လူပေါင်း3,000-3,000လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးစစ်တပ်ကလည်းပြာကျတဲ့အထိရွာလုံးကျွတ်မီးရှို့နေပြီးအိမ်ပေါင်း 28,000 ကျော်ပျက်စီးခဲ့ပြီးဖြစ်ကြောင်းလည်းအထူးကိုယ်စားလှယ်ကတင်ပြခဲ့ပါတယ်။မြင်းမြုပ်မိုင်းကြောင့်တေဆုံးဒဏ်ရာရတဲ့အပြစ်မဲ့ပြည်သူအရွေတက်ကလည်းတိတိတသာတိုးလာကြောင်းစားနေရိတ်ခါပြဿနာရှိနေပြီးခလေးဘဝအာဟာရမပြည့်ဝမှုလည်းတိုးလာကြောင်းအမျိုးသမီးတွေရဲ့စီးပွားရေးနဲ့လူမှုရေးပိုင်းတိုးတက်မှုလည်းဆုံးရှုံးနေပြီးတသိန်း3,000သောရိုဟင်ဂျာတွေလည်းနိုင်ငံတွင်းကပိတ်လောင်ခံနေရတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဖြစ်တယ်လို့လည်းထည့်သွင်းတင်ပြသွားပါတယ်တရားမဝင်တဲ့ရက်ဆက်တဲ့စစ်ကောင်စီကိုရန်ပုံငွေပန့်ပိုးကုံသွယ်ရေးလက်နက်တွေတရားဝင်မှုဖြစ်လာအောင်ပန့်ပိုးနေကြတဲ့အဖွဲ့ဝင်နိုင်ငံတွေကြောင့်မြန်မာလူထုကြားမှာစိတ်ဆိုးဒေါသထွက်ကြရတယ်လို့လည်းမြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာအန်ဒရူးစ်ကပြောပါတယ်မြန်မာလူထုကိုနှုတ်အားဖြင့်ပန့်ပိုးကူညီပြီးပြောထားတဲ့အတိုင်းလက်တွေ့မပါတဲ့နိုင်ငံတွေကိုလည်းမြန်မာလူထုကစိတ်ပြတ်တယ်လို့လည်းသူကထောက်ပြသွားပါတယ်ကြီးထွားလာနေတဲ့မြန်မာပြည်နာကိုနိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုတွေကမအောင်မြင်ဘူးလို့လည်းပြောဆိုသွားပါတယ်စစ်ကောင်စီနဲ့သူ့ရဲ့တပ်ဖွဲ့တွေရဲ့ဗန်ဒာငွေကြီးနဲ့လက်နက်ပြက်လက်စီပြီးတရားဝင်မှုမရရှိစေရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကပိုပြီးထိထိရောက်ရောက်ခိုင်ခိုင်မာမာဆောင်ရွက်ဖို့လည်းအထူးကိုယ်စားလှယ်ကတိုက်တွန်းသွားပါတယ
်။နှစ်စဉ်ပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံကနေရွေးချယ်ထားတဲ့ Credential Committee ဝင်တွေကနိုင်ငံကိုယ်စားကုလသံအမတ်ကြီးတွေကိုအတည်ပြုရတာဖြစ်ပြီး2023ခုနှစ်မှာစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံနဲ့တာလီဘန်တို့ပြန်အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်ကိုယ်စားလှယ်တွေကိုတော့မနစ်အစီအဝေးမှာအဆုံးဖြတ်မပေးဘဲရွှေ့ဆိုင်းခဲ့ပါတယ်။အဲ့ဒီအချိန်မှာလက်ရှိတာဝန်ယူထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်သံအမတ်ကြီးတွေကိုပဲဆက်လက်အတည်အမပြုထားခဲ့တာပါ။ NLD အစိုးရကခန့်အပ်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကလည်း2023ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုဆန့်ကျင်ပြီးတော့ NLD အစိုးရကိုပဲကိုစားပြုဆောင်ရွက်နေတာဖြစ်ပါတယ်။စစ်ကောင်စီကတော့တန်အမတ်ကြီးဦးကျော်မိုးထွန်းကိုရာထူးကနေထုတ်ပယ်ထားပြီးနိုင်ငံတော်တစ်ဆပ်ဖောက်မှုနဲ့တရားစွဲထားသလိုသူ့နေရာမှာအစားထိုးခန့်အပ်ဖို့အမေရိကန်ပြည်ထောင်စုဝါရှင်တန်ကမြန်မာစစ်တမ်းရုံရဲ့စစ်တမ်းမှုဗိုလ်မှူးကြီးအောင်သူရင်ကိုမနစ်ကလေးက Credential Committee ကိုတင်သွင်းထားတာဖြစ်ပါတယ်။ဒီနေ့အတွက်လဲသူ့ကိုပဲဆက်လက်ထားရှိမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
ဒီနေ့ကတော့ကျွန်တော်တို့ရခင်ပြတိုင်းကျွန်တော်တို့ကိုယ်စားလှယ်ပေါ့နော် AAP ဖြစ်တယ်ဖျောက်နိုင်တဲ့ကိုယ်စားလှယ်ပေါ့ဆောင်ရွက်နိုင်မယ့်လိဒါနဲ့ဆောင်ပေးဖြစ်တယ်ဒါတော့ UN နဲ့ကတော့သူတို့လှုပ်ဆောင်ခြင်းမလှုပ်ဆောင်ခြင်းကတော့သူတို့အပိုင်းမှာဖြစ်ပါတယ
်2020ပြည့်ရွေးကောက်ပွဲအနံ့ရလွှတ်တော်အမတ်တွေဦးဆောင်ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဖက်ကလည်းကုလသမဂ္ဂဖက်မှာတရားဝင်ကိုစားပြုခွင့်ရရေးဦးကျော်မိုးထွန်းကိုပဲပြန်လည်ခန့်အပ်ဖို့အပြန်တင်သွင်းထားပါတယ်။လက်ရှိမှာမြန်မာကိုယ်စားလှယ်နေရာအတွက် Credential Committee ကဆုံးဖြတ်ဖို့အချင်းရွှေ့ဆိုင်ထားတာကြောင့်လူအခွင့်ရေးကောင်စီ၊ကမ္ဘာ့ကျန်းမာရေးအဖွဲ့၊အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO စတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေမှာမြန်မာကိုယ်စားလှယ်နေရာလွတ်လပ်နေတဲ့အတွက်ဆုံရှုံနှင်နာမှုတွေရှိနေတယ်လို့NUG အစိုးရဘက်ကပြောပါတယ်စစ်ကောင်စီကတော့ကုလသမဂ္ဂဘက်ကကိုယ်စားလှယ်နေရာအတွက်အဆုံးအဖြတ်ပေးပေးမပေးပေးသူတို့ကတော့အစိုးရတရက်အနေနဲ့ကုလသမဂ္ဂကိုယ်စားလှယ်တွေကိုလက်ခံအသိအမှတ်ပြုအပြန်အလှန်ပူပေါင်းဆောင်နေတယ်လို့ပုတ်ချုပ်စောမင်းထွန်းကပြောပါတယ်တချိန်တည်းမှာပဲကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုကိုယ်စားပြုမဲ့အစိုးရအသိအမှတ်ပြုရေးဆုံးဖြတ်ချက်ကြားနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပိုးပြီးတော့ဆိုးရွားလာမယ်လို့မြန်မာအရေးလှေလာဆောင်ကြည့်သူတွေကတုံ့သက်ထားကြပါတယ်
စကိုင်းတိုင်းဒီပန်းရင်မြို့နယ်လက်ရက်ကုံကျေးဝါကစတင်ကြောင်းတစ်ခုကိုစက်တင်ဘာ16ရက်နေ့လယ်ပိုင်းမှာစစ်ကောင်စီကလေကြောင်းကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူ73ဦးထက်မနည်းသေဆုံးခဲ့ရတဲ့အပေါ်ကုလသမဂ္ဂနဲ့အာဆီယံတို့ကအရေးယူပေးဖို့မြန်မာနိုင်ငံဆိုင်ရာအထူးကောင်စီကတိုက်တွန်းပါတယ်ကုလသမဂ္ဂနဲ့အာဆီယံတို့ဘက်ကအရေးယူဆောင်ရွက်တာမရှိရင်ဒါဟာကြံရပါမြောက်တယ်လို့ပါသတိပေးပြောဆိုခဲ့ပြီးစစ်ကောင်စီကိုလက်နက်တင်ဖို့ရောင်းချနေရတွေပိတ်ပင်ဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရNUG ကိုအတိမတ်ပြုဖို့ပါကြေညာချက်ထုတ်တောင်းဆိုခဲ့ပါတယ်။ လက်ရကုံကြီးရွာကစာတင်ကြောင်ကိုမြန်မာစစ်တပ်ရဲ့ရဟန်းရင်တွေကတိုက်ခိုက်ခဲ့တဲ့လုပ်ရည်နဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တဲ့ကြေညာချက်တွေမှာအထူးအကြံပေးကောင်စီကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အခုလိုတိုက်ခိုက်တာဟာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အထိအစီရင်ခံရသူဒါမှမဟုတ်အထက်အမိတ်နာခံရတဲ့အစင်းမြင့်တပ်မှုတွေရဲ့အမိတ်မပါဘဲမဖြစ်နိုင်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။လက်ရကုံကြီးရွာဖြစ်စဉ်နဲ့ပတ်သက်ပြီးအနည်းဆုံးကလေးငယ်12ဦးအပါအဝင်13ဦးသေဆုံးရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပြီးအတွင်းရေးမှူးချုပ်ကလည်းဝေဖန်ချုပ်ချခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတုံးကတော့ကုလသမဂ္ဂပြောဆိုသလိုကလေးငယ်12ဦးသေဆုံးတယ်ဆိုတာမဟုတ်ဘူးလို့ VOA ကိုညှင်းဆန်ပေမဲ့သေဆုံးတဲ့ကလေးငယ်အရေအတွက်အတိအကျကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။ပြင်းထန်စွာဒဏ်ရာရထားတဲ့ကလေးတချို့ကိုဆေးကုပေးနေရတယ်လို့ပဲပြောပါတယ်။ဆရာနာသိမိကလေးကလက်နက်မဲ့အရက်သားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မဒိန်ကျင့်မီးရှို့လူရက်စားနေရိတ်ခါဆေးဝါးအထောက်ပံ့တွေဖျက်ဆီးတာနဲ့ဘာသာရေးအဆောက်အဦတွေကိုပြစ်ခတ်တာတွေရှိနေတယ်လို့အကြံပေးကောင်စီရဲ့စက်တင်ဘာလ21ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ
်။စစ်ရဲတင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တွေမှာစစ်ကောင်စီတပ်ဖက်ကကုန်းချောင်းရေချောင်းလမ်းတွေကိုပိတ်ဆို့ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေဒေသခံပြည်သူတွေကိုချိန်းချောင်နေတာကြောင့်စားနပ်ရိတ်ခါတက်ယူပို့ဆောင်ရေးမှာပါအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းဒေသမြို့နယ်တချို့မှာပြီးခဲ့တဲ့လပိုင်းကစလို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ဒေသရင်းစစ်ရဲတင်မာမှုတွေတိုးလာတာပါတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေလည်းတွာလာရေးကူညီရေးခက်ခဲနေတယ်လို့သိရပါတယ်ပြီးခဲ့တဲ့စက်တင်ဘာ16ရက်နေ့ကတော့မြန်မာဖက်ချန်းကမော်တာကြီးတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကိုကျရောက်တဲ့အတွက်လူထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်အဲ့ဒီနောက်မြန်မာဘင်္ဂလားဒေ့ရှ်နဲ့ချာမှာဘင်္ဂလားဒေ့ရှ်ဘက်ကလုံခြုံရေးတိုးမြင့်ထားသလိုနှစ်ဖက်တန်တမန်အပြတ်အလန့်ခေါ်ယူပြီးတော့ကန့်ကွက်တာရှင်းလင်းတာတွေရှိခဲ့ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့ကိုညှိနှိုင်းရေးအတွက်ဖိတ်ခေါ်ခဲ့ပေမဲ့ AA အနေနဲ့နေကြားဆောင်ရဲစခန်းတွေကိုစတင်တိုက်ခိုက်ခဲ့တာကြောင့်ပြန်လည်တိုက်ခိုက်ရတာဖြစ်ပြီးဒီအတွက်လိုအပ်သလိုတုံ့ပြန်ဆောင်ရွက်သွားမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်ကောင်စီအနေနဲ့အမှန်တကယ်မြင့်မြတ်တတနဲ့တရားမျှတတဲ့ဆွေးနွေးမှုမျိုးလုပ်မယ်ဆိုရင်တော့ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့အဆင်သင့်ရှိတယ်လို့လည်းအေအဖွဲ့ပြောခွင့်ရခိုင်တုခကပြောဆိုထားပါတယ
်။မြန်မာနိုင်ငံစီးပွားရေးဟာနိုင်ငံရေးအကျပ်တဲနဲ့ရှုပ်ထွေးမှုတွေကြောင့်ရင်းနှီးမြှုပ်နှံမှုနဲ့ရောင်းဝယ်အားအပေါ်ထိခိုက်နေတဲ့ကြားမှာပဲ2022ခုနှစ်မတ်လနောက်ပိုင်းအတန်အသင့်တိုးတက်လာခဲ့တယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့နောက်ဆုံးထုတ်အစီရင်ခံစာမှာဖော်ပြပါတယ်။2022ခုနှစ်ဗန်ဒိုင်းနှစ်အတွင်းမြန်မာနိုင်ငံစီးပွားရေးရေဘူးကဖွံ့ဖြိုးလာမယ်လို့မျှော်လင့်နိုင်ကြောင်းစက်တင်ဘာ21ရက်နေ့ထုတ်အစီရင်ခံစာမှာရေးသားပါတယ်။ဒါပေမဲ့လည်းနိုင်ငံရေးအခြေအနေမရေရာမှုတွေကြောင့်စီးပွားရေးအခြေအနေတစ်ခုလုံးအနေနဲ့တည်ငြိမ်ဖို့အရေးထိခိုက်သွားနိုင်တယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကတတိပေးပါတယ်။အထည်ချုပ်ပို့ကုန်နဲ့အသေးစားထုတ်ကုန်ပြင်ပတင်ပို့မှုတဖြည်းဖြည်းတိုးလာတဲ့အတွက်စက်မှုထုတ်ကုန်အလားအလာစောစောပိုင်းက1.8ရာခိုင်နှုန်းခန့်မှန်းထားတဲ့အခြေအနေကနေ900ရာခိုင်နှုန်းအထိတိုးပြီးမျှော်လင့်လို့ရတဲ့အကြောင်းကိုလည်း ADB ကရေးသားပါတယ်။အခြေခံအဆောက်အအုံနဲ့တခြားစီမံချက်တွေပြန်လည်စတင်တဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေပြန်ပြီးလုပ်ကိုင်လာနိုင်တာပုတ်ကလေးကရင်းနှီးမြှုပ်နှံမှုတွေတဖြည်းဖြည်းပြန်တိုးလာတာတွေကိုလည်း ADB အာရှဘဏ်ရဲ့အစီရင်ခံစာမှာရေးသားထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးအခြေအနေစိုးရိမ်မှုကြောင့်ပြည်ပကဝင်လာတဲ့ခီးသွွားလုပ်ငန်းငြိမ်သက်နေတာငွေကြေးဖောင်းပွားမှုထပ်တိုးလာနိုင်တာကုန်သွယ်ရေးနဲ့နိုင်ငံခြားငွေလဲလှယ်ဈေးကွက်ပေါ်ထိန်းချုပ်ထားမှုတွေကမြမစီးပွားရေးတိုးတက်မှုတွေအပေါ်အရေးထိုးနေတာတွေကိုလည်း ADB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်။နန်းလောင်နဲ့ကိုဆန်ကျော်တို့တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတစ်ဆက်ထဲမှာပဲဒီသတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတချို့ကိုမအေးသနာကျော်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
ဒီသတင်းပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေထဲမှာတော့ကုလထွေထွေညီလာခံမှာအဓိကအဆွေးနွေးကြတဲ့အကြောင်းအရာတွေနဲ့စာချင်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာရုရှား-ယူကရိန်းအရေးကိုဆွေးနွေးတော့နျူကလ িয়ার ချင်းကြောင်းမှုတွေလုပ်တဲ့ရုရှားဟာမစင်မချင်းတာဝန်မဲမှုကိုပြသတာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောသွားပါတယ်
။ A reckless disregard for the responsibilities of the non-proliferation regime. Now,
အဲ့လိုပြောကြားသွားတဲ့ဗိုလ်တပုနေ့အစောပိုင်းကပဲရုရှားသမ္မတဗလာဒီမီယာပူတင်ကရုပ်မြင်သံကြားကနေမိန့်ခွန်းပြောကြားရမှာရုရှားနိုင်ငံပိုင်နဲ့နယ်မြေစွန့်မှုရေးကိုချိန်းချောက်လိုက်နိုင်ငံရဲ့ပြည်သူတွေကိုကာကွယ်ဖို့နျူကလ িয়ার လက်နက်အပြင်ရနိုင်တဲ့နည်းလမ်းအားလုံးကိုအသုံးပြုသွားမယ်လို့ပြောသွားခဲ့ပါတယ်။ရုရှားကယူကရိန်းမှာအရန်တက်အင်အား3သိန်းထပ်ချဖို့စီရင်လှုပ်ဆောင်နေတာအပြင်သိမ့်ပိုက်ထားတဲ့ယူကရိန်းဒေသ၄ခုမှာဆန္ဒခံရပွဲကျင်းပဖို့သမ္မတပူတင်ရဲ့အစီအစဉ်ကိုလည်းသမ္မတဘိုင်ဒန်ဝေဖန်သွားခဲ့ပါရဲ့ နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီလိုချိန်ကြမှုတွေကိုလက်မခံနိုင်သလိုဒီသတင်းပတ်အတွင်းမှာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်တဲ့ခေါင်းဆောင်တွေနေတယ်လေဒီပေါ်မှာပြန်ပြီးတော့လက်တုံ့ပြန်သွားမယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရယ်ကလည်းပြောပါရည်ကုလသမဂ္ဂအထွေထွေညီလာခံမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ကြိုတင်ရိုက်ခုထားတဲ့ဗီဒီယိုနဲ့မိန့်ခွန်းပြောကြားခဲ့ပါရည်ယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားကိုအပြစ်ပေးဖို့အတွက်သမ္မတဇယ်လန်စကီကနိုင်ငံတကာကိုတိုက်တွန်းသွားပြီးရုရှားဘက်ကစစ်ရော်ခြေပေးမှုအချက်ပါဝင်တဲ့နေရဲရေးဆိုင်ရာကြိုတင်သတ်မှတ်ချက်၅ချက်ကိုသူကပြောသွားခဲ့ပါတယ်။ယူကရိန်းရုရှားဒေသမှာတော့ယူကရိန်းတပ်တွေရဲ့အရှေ့မြောက်ဒေသကတံပြန်ထိုးစစ်တွေအသာစီးရလာချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံနဲ့အချုပ်အခြာကိုကာဝယ်ဖို့အတွက်အရန်တပ်တွေကိုထုတ်သုံးသွားမယ်လို့စက်တင်ဘာလ22ရက်နေ့ဗုဒ္ဓနေ့ကရုပ်မြင်သံကြားမေကွန်းကနေပြောကြားသွားပါတယ
် предложение министерства обороны и генерального штаба о проведении в российской федерации частичной мобилизации
အရင်တပ်ဖွဲ့ဝင်3000လောက်ကိုစစ်တပ်ကခေါ်ယူมาဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုက်ကူကလည်းပြောပါတယ်အနောက်နိုင်ငံတွေဟာရုရှားကိုအင်အားချိနေအောင်လုပ်ပြီးတော့ဖျက်ဆီးဖို့ကြိုးပမ်းနေတာကြောင့်တိုင်းပြည်နယ်ပြည်သူလူထုကိုကာဝယ်ဖို့နေလန်းပေါင်းစုံတုံးသွားမယ်လို့ရုရှားသမ္မတကပြောသွားတာပါဒီလိုမျိုးယူကရိန်းနိုင်ငံမှာတိုက်ဖို့အရန်တပ်ဖွဲ့ဝင်တွေခေါ်ယူမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပြီးတော့နောက်တနေ့မှာပဲသမ္မတပူတင်ရဲ့အစီအစဉ်ကိုဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့ဖြစ်ပွားခဲ့လို့အာဏာပိုင်တွေကလူ1300ကျော်ဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့လုပ်ငန်းတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ OVD Info ဖွဲ့ကပြောပါတယ်ရုရှားသမ္မတရဲ့မိန့်ခွန်းပြီးမြို့ပေါင်း38မြို့မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါဖန်စီခံရသူအနည်းဆုံး1332ရောက်ရှိခဲ့တယ်လို့ပြောပါရယ်ဖေဗရူလမှာယူကရိန်းကိုရုရှားကျူးကျော်မှုစတင်ခဲ့ပြီးနောက်ပိုင်းရုရှားမှာဒီတစ်ကြိမ်ဆန္ဒပြပွဲကအကြီးဆုံးလည်းဖြစ်ပါရယ်တရားမဝင်စုဝေးမှုတွေကိုနှိမ်နင်းခဲ့တယ်လို့ရုရှားပြည်ထောင်စုဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Russia Interfax သတင်းအေဂျင်စီကဖော်ပြခဲ့တာပါဆန္ဒပြပွဲတွေကိုဟန်တားနိုင်ခဲ့ပြီးတော့စီကဲချိုးဖောက်တဲ့သူတွေကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးတော့စစ်ဆေးမေးမြန်းမှုခေါ်ယူကြောင်းသတင်းမှဖော်ပြထားပါရယ်ဒီလိုရုရှားစီရေးပရိပတ်ခါမှာမပါဝင်ခြင်းတဲ့သူတွေရှိနေချိန်မှာပဲဒီသတင်းပတ်ထမှာရုရှားနိုင်ငံကထွက်ခွာမဲ့လေရင်ခီးစင်တွေမှာကြိုတင်လက်မှတ်တွေအားလုံးနှီးပါရောင်းချထားပြီးဖြစ်ကြောင်းလဲလေကြောင်းလိုင်းတွေနဲ့ခီးသွွားလုပ်ငန်းတွေရဲ့အချက်အလက်တွေမှာတွေ့ရှိရပါတယ်။နောက်ထပ်ရုရှားယူကရိန်းစီရေးပရိပတ်ခါသတင်းထဲမှာတော့နှစ်နိုင်ငံအကျဉ်းသားလဲလှယ်ရေးအစီအစဉ်ရာဗုဒ္ဓဟူးနေ့စက်တင်ဘာလ22ရက်နေ့ကအကျဉ်းသား300နီးပါးလဲလှယ်ခဲ့ကြပါတယ်။ပြန်လွလာတဲ့သူတွေထဲမှာအမေရိကန်နိုင်ငံသား2ဦး၊ဗြိတိန်နိုင်ငံသား5ဦးအပါအဝင်နိုင်ငံသားသား10ဦးလည်းပါဝင်ပါတယ်။အခုလိုမျိုးအကျဉ်းသားလဲလှယ်တဲ့ဖြစ်စဉ်ဖြစ်ဖို့အတွက်လာပေါင်းများစွာစူးစမ်းခဲ့ရတာဖြစ်ပြီးတော့တူရကီနဲ့ဆော်ဒီနိုင်ငံတို့ကကြားဝင်ညှိနှိုင်းပေးတာပါ။ဇာတာရီတင်22ရက်နေ့မှာတော့ယူကရိန်းနိုင်ငံသား200ကျော်နိုင်ငံကိုပြန်ရောက်လာပြီလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားသွားပါတယ်
။ Сегодня у нас 215 хороших новин 215
တရင်ကောင်းဖြစ်ဒီကနေ့နိုင်ငံသား215ယောက်ပြန်ရောက်လာခဲ့ပါတယ်တဲ့သူတို့မိသားစုဝင်တွေနဲ့သူတို့တွေ့ဆုံနိုင်ပါတော့မယ်ဒါဟာယူကရိန်းနိုင်ငံနဲ့လူမှုအတိုင်းအဝိုင်းအတွက်အာမြင်မှုလည်းဖြစ်တယ်လို့ပြောသွားခဲ့ပါတယ်အခုယူကရိန်းဘက်ကပြန်လွတ်လာသူအများစုကမရီယူပေါ်တမ်နီဆက်ယုံကိုခုခံကာကွယ်ပေးခဲ့ကြတဲ့သူတွေဖြစ်ပါတယ်ရုရှားဘက်ကတော့ရုရှားနိုင်ငံသားနဲ့ရုရှားကိုလိုလားတဲ့ယူကရိန်းနိုင်ငံသား55ဦးကိုပြန်လွတ်ပေးခဲ့ပါတယ်အီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကွယ်လွန်ခဲ့တဲ့အသက်22နှစ်အရွယ်မာဆာအာမီနီရဲ့အမှုကိုကင်တွယ်တာနဲ့ပတ်သက်လို့အီရန်မျိုးတော်တော်များများမှဆန္ဒပြကြပါရယ်။တတ်မှတ်ထားတဲ့ဝတ်စုံမဝတ်လို့ဆိုပြီးဝတ်စားစင်မှုချိုးဖောက်တယ်ဆိုပြီးတော့အီရန်ဘာသာရေးရဲတွေကသူ့ကိုဖမ်းဆီးခဲ့ပြီးတော့ရပိုင်းအတွက်မှာပဲသူကွယ်လွန်သွားခဲ့တာပါ။ဒီကိစ္စကိုမကျေနပ်လို့မျိုးတော်ထယ်ရန်မက်ရှတ်အစ်ဇစ်ဖာဟန်မျိုးတို့မှလူတော်တော်များများဆန္ဒပြခဲ့ကြပါရယ်။ကွယ်လွန်သူမဆာအာမီနီရဲ့မွေးရဲမျိုးဖြစ်တဲ့ဇာဂတ်မာရီဗန်နဲ့ဒီဗန်ဒါမျိုးတို့အပါအဝင်အီရန်အနောက်ခြမ်းကာဒေတာကမျိုးတွေမှလည်းဆန္ဒပြပါရယ်သူရဲ့အမှုကိုတရားမျှတအောင်ဆောင်ကျဉ်ပေးဖို့ဆန္ဒပြသူတွေတောင်းဆိုကြွေးကြော်ခဲ့ကြပြီးတော့တချို့ဒေတာတွေမှာတော့လမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါအနာဝိုင်တွေဘက်ကထုတ်ပြန်တဲ့ဗီဒီယိုမှာတော့သူကရဲမျိုးသမီးတူနဲ့စကားပြောပြီးတဲ့နောက်လဲကျသွားတာကိုတွေ့ရပါရယ်သူကစက်တင်ဘာလ23ရက်နေ့ကထီရန်မြို့တော်မှာဖမ်းဆီးခဲ့ပြီးတော့အဲ့နောက်3ရက်ကြာမှတိတ်ဆုံးသွားတာဖြစ်တယ်လို့အာဏာပိုင်တွေကကြေညာပါတယ်။သူကတိတ်ဆက်မြင့်ပန်းတာမျိုးမရှိဘူးလို့ရဲကငင်းဆိုပြီးတော့နှလုံးရောဂါကြောင့်ကွယ်လွန်လာလို့လဲရဲကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့သူ့မှာအရင်ကနှလုံးရောဂါမရှိဘူးလို့မိသားစုဝင်တွေကပြောကြတာပါ။ မာဆာအမင်းကြီးတိတ်ဆုံးခဲ့တဲ့အမှုကိုစုံစမ်းစစ်ဆေးဖို့အီရန်သမ္မတအီဘရာဟင်ရိုက်စီကအမိန့်ထုတ်ထားပေမဲ့လေဖခင်ဖြစ်သူအမ်ဂျက်အမင်းကြီးကတော့အစိုးရကတိကိုသူမယုံကြည်ဘူးလို့ VOA ဖန်ရှင်ဌာနကိုပြောပါတယ်။ဒီဖြစ်ဖြစ်တွေတာဝန်ရှိတဲ့သူတွေကိုအရေးယူရေးတောင်းဆိုကြဖို့လိုလားတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံကိုလာရောက်မဲ့ခီးသွားတွေတဲ့ဗီဇာကင်းလွတ်ခွင့်သဘောတူထားတဲ့နိုင်ငံတွေကခီးသည်တွေနေထိုင်ခွင့်အရတိုးပေးမယ်လို့ထိုင်းပြည်ရဲ့ဝင်ကြီးဌာနကအင်္ဂါနေ့စက်တင်ဘာလ20ရက်နေ့ကပဲပြောကြားသွားပါတယ်။ဒီဆုံးဖြတ်ချက်အရလာမဲ့အောက်တိုဘာလ1ရက်နေ့ကစပြီးတော့နိုင်ငံပေါင်း64နိုင်ငံကခီးသည်တွေထိုင်းနိုင်ငံထဲမှာလာရောက်ခွင့်တက်တန်းတိုးပြီးရရှိမှာဖြစ်ပါတယ်။အရင်ကအစားရောက်ဗီဇာရက်30ပေးတဲ့နိုင်ငံတွေကဆိုရင်အခု45ရက်အထိတိုးပေးပြီးတော့အရင်ကစားရောက်ဗီဇာ15ရက်ရတဲ့နိုင်ငံသားတွေရက်30အထိတိုးပေးလိုက်တာပါ။ဒါပေမဲ့ချွင်းချက်အဖြစ်မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကိုတော့အရင်ကအခြေအနေကနေမပြောင်းလဲပဲအရင်ကစားရောက်ဗီဇာခွင့်ပြုထားတယ်။14ရက်ပဲနေထိုင်ခွင့်ပေးထားပါတယ်။ဒါအပြင် COVID-19 ရောဂါကိုပြည်ဝင်ခွင့်တားမြစ်မဲ့ရောဂါရှင်ကနေပယ်ဖျက်ပေးလိုက်ပါတယ်။ခီးတယ်တွေထဲမှာ COVID-19 ရောဂါကူးစက်သူပါနေရင်လဲထိုင်းနိုင်ငံထဲကိုဝင်ရောက်ခွင့်ရမှာဖြစ်ပါတယ်။အခုချိန်ထိတော့ထိုင်းနိုင်ငံကိုလာမယ်ဆိုရင် COVID ကာကွယ်ဆေးထိုးထားတဲ့အသက်သေခံအထောက်အထားဒါမှမဟုတ်ဆေးမထိုးထားရင်လဲရောဂါမရှိကြောင်း82နာရီအတွင်းစမ်းသပ်ထားတဲ့အဖြစ်ပြရပါတယ်။ကမ္ဘာလဲခီးတယ်တွေအများပြအခုထိုင်းနိုင်ငံကိုလာရောက်ချိန်မှာအခုလိုခီးသွားတွေရဲ့စားရောက်ဗီဇာတက်တန်းတိုးပေးလိုက်တာဖြစ်ပါတယ်။ဒီလတလတွေမှာရင်ထိုင်းနိုင်ငံကိုခီးတယ်တက်တန်းဝင်ရောက်လာပြီးတော့အခုနှစ်2022နှစ်ဆကနေအခုထိဆိုရင်တော့ခီးတယ်စုစုပေါင်း5သန်းထိုင်းနိုင်ငံကိုလာရောက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဂျပန်နိုင်ငံတောင်ပိုင်းချူရှူကျွန်းတော်ကိုဝန်ရောက်တိုက်ခိုက်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းနမ်မန်တော်အင်္ဂါနေ့မှာပစိဖစ်သမုဒ္ဒရာတွေရွေ့ရှားပြီးတော့အားပြုတ်သွားခဲ့ပါတယ်။မုန်တိုင်းကြောင့်ဂျပန်နိုင်ငံမှာအနည်းဆုံးလူ2ယောက်သေဆုံးပြီးတော့လူ100ကျော်ဒဏ်ရာရခဲ့တာပါ။တစ်ပင်တွေလဲကျလမ်းတွေပိတ်ဆို့နေအိမ်တွေလည်းလျှက်စီမီပြတ်တောက်ခဲ့ပါတယ်။အင်ဂျီ33,000ကျော်အထူးသဖြင့်ချူရှူကျွန်းတဝိုင်းအင်္ဂါနေ့မနက်ထီလျှက်စင်ပြီးပြတ်တောက်နေခဲ့ပေမဲ့ယထာကတည်ယူပို့ဆောင်ရေးအများစုကတော့အဲ့ဒီနေ့မှာပုံမှန်ပြန်ပြီးလက်ပတ်နိုင်ခဲ့ပါတယ
်။မအေးသနာကျော်စူးစီးတင်ပြခဲ့တာပါရှင်။စက်တင်ဘာ24ရက်စနေနေ့ညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဝဲမင်းကတလှည့်အကြီးညာပေးပါဦးမယ်ရှင်။
ရုရှားတပ်တွေအနေနဲ့ယူကရိန်းဒေသတချို့ကိုထိုးစစ်သစ်ဆင်နေပြီးရုရှားနဲ့တွဲရေးလူထုဆန္ဒခံပွဲတွေကိုလည်းဆက်လုပ်နေပါတယ်။ဒီနေ့ထိုးစစ်သစ်ထဲယူကရိန်းတောင်ပိုင်းကဇပိုရီဇီးယားနဲ့တခြားမြို့တွေမှာအရသာထိခိုက်သေးဆုံးမှုတွေရှိနေချိန်မှာရုရှားသိမ်းထားတဲ့ဒေသတွေမှာလည်းရုရှားနဲ့တွဲရေးဆန္ဒခံပွဲတွေဆက်လုပ်နေတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ဇပိုရီဇီးယားမြို့တော်ဝန်အိုလက်ဆန်နာစတာကူကရုရှားအနေနဲ့ဒနီပါမြစ်ပေါ်ကသူ့မြို့ထဲရှိလမ်းပန်းဆက်သွယ်ရေးအဆောက်အုံတွေကိုဒီမနက်ပြင်ပထားတိုက်ခိုက်ခဲ့ပြီးလူနေတိုက်ခန်းတွဲတွေကိုမစ်ဆိုင်းဒုံးတစ်ခုထိကတအူးသေး9ဦးထဏ်ရခဲ့တယ်လို့ဆိုပါတယ်။အီရန်နိုင်ငံမှာလူထုဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပြီးစနေနေ့အထိညလုံးပေါင်းမြို့ကြီးတွေအနှံ့ဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ဒီလအတွင်းအသက်22နှစ်အရွယ်မျိုးသမီးမာဆာအာမီနီဟာအာနာပိုင်တွေထိန်းသိမ်းတဲ့အချိန်မှာသေဆုံးခဲ့ပြီးနောက်အခုလိုအီရန်မှာလူအများရဲ့အမျက်ဒေါသပတ်ကွဲခဲ့ကြတာပါ။မာဆာအာမီနီဟာအမျိုးသမီးတွေရဲ့ကောင်းကိုဖုံးဖို့တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့အစ္စလမ်စည်းမျဉ်းကိုချုပ်ဖောက်ပြီးယော်ဒီယော်ရဲ့ဝတ်ဆင်ထားတဲ့ဆိုတဲ့စွဲချက်နဲ့စက်တင်ဘာ17ရက်နေ့မှာအာနာပိုင်တွေကဖမ်းဆီးခံခဲ့ရတာပါ။မြမစစ်ဗိုလ်ချုပ်ဟောင်းတူကိုရန်ကုန်ကနေမှာပြစ်သက်ခဲ့တယ်လို့ရန်ကုန်ကမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုကပြောလိုက်ပါတယ်။မြမစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းဒါကိုအတည်ပြုပေးပါတယ်။တမ်မကြီးအောင်လည်းဖြစ်ခဲ့တဲ့ငိမ့်စားဘူချုပ်အုံသွင်ကိုလှိုင်မြုပ်နယ်ကအိမ်မှာဒီနေ့လေ3နာရီခန့်မှာအခုလိုဝင်ဖြစ်ခဲ့တာလို့အင်အားအာဘန်ဖို့စ်ခေါ်အင်အားမြုပ်ပြပျောက်ကြားတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ် VOA ကဆက်သွယ်နိုင်ခဲ့တဲ့ဒီမြုပ်ပြပျောက်ကြားဖွဲ့ဝင်တူကလည်းဥုံသွင်ဟာစစ်တပ်ကိုထောက်ခံတဲ့ဒေါက်တိုင်ကြီးမျိုးဝင်ဖြစ်ခဲ့တာဖြစ်တယ်လို့ပြောပေမဲ့ဘူချုပ်စော်မင်းထွန်းကတော့သူဟာဒေါက်တိုင်မဟုတ်ဘူးအငိမ့်စားယူခဲ့တာကြားပါပြီးလူဝရင်စစ်တပ်ကိုတော့ပြန်ဝေဖန်သေးတယ်လို့ပြန်ပြောခဲ့ပါတယ်ခင
်ဗျာ VOA မြန်မာပိုင်းရဲ့စက်တင်ဘာ24ရက်တနင်္လာနေ့ညဘက်ရုပ်သံထုတ်လွှင့်မှုတွေကတော့ဒီလောက်ပါပဲရှင်အခုညဘက်အတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်ရုပ်သံပိုင်းအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ TN Wang တို့ဖြစ်ပါတယ်ကျွန်မကတော့ဆုမြတ်ပါမှာ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ပြည်သူအားလုံးဘေးရန်ကင်းရှင်းကြပါစေ
This program has come to you from the Voice of America, Washington.